Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ View American အတန်းမြန်မာပိုင်းအစီအစဉ်က2015ခုနှစ်စက်တင်ဘာလ17ရက်တောက်ကြနေမနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေရိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32 40 49ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ကျွန်တော်ဆမ်မိုးပြောပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်မနန္ဒာချမ်းမသတင်းတွေကိုကိုစောဝင်းလိုက်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာမကြာခင်ကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့ကိုစလဲလောင်းတွေကတရာလောက်ကိုတတ်မှတ်ချက်နဲ့မညီဘူးဆိုပြီးပယ်ချခဲ့တဲ့ပေါ်အမေရိကန်ဆိုရကဆိုရင်ကြောင့်ကြာတာပရင်းကပြောဆိုလိုက်ပါတယ်ခိုလုံဝင်ရဖို့ကြိုးစားကြတဲ့ဒုက္ခတွေတွေပထမဆုံးရောက်လာတဲ့ EU ဖွဲ့ဝင်နိုင်ငံတွေရဲ့နေဆက်တွေမှာစုပြုံနေတာကိုရှော့ချဖို့ကြိုးပမ်းတဲ့အနေနဲ့ဒုက္ခတွေတသိန်းကျော်ကိုခွဲဝေယူဖို့ဥရောပလွှတ်တော်ကလက်ခံလိုက်ပါတယ်ဒီသတင်းတွေအပါဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးမှာပါရှင
်ကောင်းပါပြီခင်ဗျာအဲ့လိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်တွေမှာဆိုရင်တော့
ကျင်းပမယ်လို့ပမာဏပေါင်းလိုက်တဲ့အခါကျတော့ဒါဟာခုနနဲ့ဖြစ်မှန်းကိုမကြည့်တဲ့ you are to you are ပါတယ်တော်တော်များများကြုံတွေ့ရပါတယ်အဲ့ဒါလို့အဖြစ်ခဲတွေလည်းကျွန်တော်တို့ရင်ဆိုင်နေရပါတယ
်ချင်းမျိုးသားဒီမိုကရက်တစ်ပါတီအတွင်းရေးမူစလိုက်ငယ်ပြီးပြောပြတော့တာဖြစ်ပါတယ်ရွေးကောက်ပွဲမဲဆင်းတွေထုတ်ပြန်ပြီးတဲ့နောက်ပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးစတင်ပြုလုပ်တဲ့နေရာမှာတွေ့မြင်ကြုံတွေ့နေရတယ်နဲ့ပတ်သက်ပြီးတော့ပြောပြတော့တာပါနောက်ပိုင်းသတင်းပေးပို့ချက်တွေထုတ်လွှင့်တဲ့အခါမှာပြည့်စုံနားဆင်ရပါမယ်ဒါပြင်မြန်မာနိုင်ငံကရွေးကောက်ပွဲစောင့်ကြည့်ရေးကိစ္စအတွက်ဥရောပါတမကအာနာပိုင်နေနဲ့တွဲဆုံညှိနှိုင်းမှုတွေစတင်ပြီးတော့ပြုလုပ်နေပြီဖြစ်တဲ့အကြောင်းမြန်မာနိုင်ငံတဝန်းလျှက်စစ်မီရရှိရေးအတွက်လှုပ်ဆောင်မှုကမ္ဘာ့ဘဏ်ကငွေချေးမယ်ဆိုတဲ့သတင်းရန်ကုန်ကခီးတဲ့တင်ပို့ဆောင်တဲ့ဘတ်စကားလိုင်းတွေရဲ့အခြေအနေစတာတွေကိုနားဆင်ကြရမှာပါနောက်ပိုင်းမှာဆိုရင်လည်းအင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းလွှာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာပါအခုတော့ထိတ်တန့်ရောက်သတင်းတွေကိုဒေါ်နန္ဒာချမ်းနဲ့ကိုဇော်ဝင်းလိုင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျ
ခလုံဝင်ရဖို့ကြိုးစားကြတဲ့ဒုက္ခသည်တွေပထမဆုံးရောက်လာကြတဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့နေဆက်တွေမှာတပုံတပင်စုပြုံနေတာကိုရှော့ချဖို့ကြိုးပမ်းတဲ့အနေနဲ့ဒုက္ခသည်3,000ကိုခွဲဝေတာဝန်ယူမဲ့အစီအစဉ်ကိုဥရောပလွှတ်တော်ကလက်ခံလိုက်ပါတယ်။ကြာတာပရင်းတွေကထောက်ခံမဲ382မဲ၊ကန့်ကွက်မဲ124မဲ၊ဂျာနေ54မဲနဲ့ EU လွှတ်တော်မတ်တွေကမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။နောက်တစ်ဆင့်အနေနဲ့ကတော့အစီအစဉ်ကို EU ပြည်ထရေးဝန်ကြီးတွေကနေအတည်ပြုပေးရမှာဖြစ်ပြီးအစီအစဉ်ကိုလက်မခံကြတဲ့အရှေ့ဥရောပနိုင်ငံတွေရဲ့ရည်တည်ချက်ကိုလည်းပြောင်းလဲအောင်လုပ်နိုင်ကြတော့မှာဖြစ်ပါတယ်။ကြာတာပရင်းတွေကဆလိုဗီးနီးယားမြို့တော်လူဂျာနာမှာကျင်းပတဲ့စီဝေးတွင်ဩစတြီးယားဝန်ကြီးချုပ်ဖာနာဖေးမန့်နဲ့အင်ရှင်ဝန်ကြီးချုပ်မီရိုဆေရာတို့ကဒုက္ခသည်တွေရေ EU ကချက်ချင်းကင်တွယ်ဖြည့်ရှင်းဖို့ကိုတောင်းဆိုခဲ့ကြပါတယ်။ကိုပြဿနာတွေကိုတခြားတယောက်ပခုံးပေါ်ပြောင်းတင်ဖို့စူးစမ်းတဲ့ဥရောပတိုင်မျိုးမဖြစ်ချင်ဘူးဆိုတာကိုတတ်သိပြဖို့ချိန်တက်ပြီဖြစ်တဲ့အကြောင်းအစည်းအဝေးပြီးမှမစ္စတာဖေးမန်ကပြောဆိုခဲ့ပါတယ်။ဒါ့အပြင်ဇဂရက်မှာဂျာတာဘရင်းနေကခရိုအေးရှားဝန်ကြီးချုပ်နဲ့လည်းမစ္စတာဖေးမန်ကဒီပြဿနာကိုဆွေးနွေးခဲ့ပါသေးတယ်။ခရိုအေးရှားဝန်ကြီးချုပ်ကတော့ဒုက္ခသည်တွေကိုသူ့နိုင်ငံတွေကနေဖြတ်သွားခွင့်ပြုမယ်လို့ကတိပြုခဲ့ပါတယ်ဒီသတင်းပတ်အစောပိုင်းကဟန်ဂေရီနိုင်ငံကနေသူ့နယ်စပ်ကိုတင်းကျပ်လိုက်ချိန်ကစလို့ခရိုအေးရှားနိုင်ငံတွေကိုဒုက္ခသည်9600လောက်ဝင်ရောက်လာခဲ့တယ်လို့ခရိုအေးရှားဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ကုလသမဂ္ဂကတော့ဒုက္ခသည်တွေပေါ်ဟန်ဂေရီရဲ့ပြုမှုဆက်ဆံပုံကိုရှုံချခဲ့ပါတယ
်အီရန်နျူကလ িয়ার သဘောတူညီချက်ကိုအမေရိကန်လွှတ်တော်ကမဟန်တားနိုင်ခဲ့တဲ့အတွက်နောက်တစ်လအတွင်းအီရန်ဘက်ကလိုအပ်တဲ့ပြည်ပြင်ပြောင်းလဲမှုတွေလှုံ့ဆော်ပြီးစီးပွားရေးပိတ်ဆို့အရေးယူထားမှုတွေရုပ်သိမ်းပေးပြီးဒီသဘောတူညီချက်ဟာအသက်ဝင်လာတော့မှဖြစ်ပါတယ်။အော်တိုဘာလ17ရက်နေ့ဟာအီရန်နျူကလ িয়ার သဘောတူညီချက်စတင်အသက်ဝင်မဲ့နေ့ဖြစ်တယ်လို့အကြီးအကဲအစိုးရအရာရှိတွေကကြာတာပရင်းနေ့မှာပြောပါတယ်။အော်တိုဘာလ17ရက်နေ့စတင်အကျုံးဝင်တဲ့နေ့မှာပဲအီရန်နိုင်ငံဟာထောင်ထဲချီတဲ့ centrifuge လို့ခေါ်တဲ့ဗဟိုခွာစက်တွေကိုဖျက်သိမ်းပြီးတိုးလောင်ကန်းထဲမှာတင်ထားမှာဖြစ်ပါတယ်။ဒါပြင်ယူရေနီယံတန့်စင်ရေးစက်ုံတွေမှာလည်းပွင့်လင်းမြင်သာမှုရှိတဲ့အစီအစဉ်တွေကိုအီရန်အနေနဲ့ချမှတ်ရမှာဖြစ်ပါတယ်။သဘောတူညီချက်စတင်အကျုံးဝင်တဲ့နေ့မှာစတင်မဲ့ဖျက်သိမ်းရေးအစီအစဉ်တွေဘလောက်ကြာမယ်ဆိုတာကတော့နိုင်ငံအီရန်နိုင်ငံအပေါ်မှာမူတည်နေပြီးတစ်လလောက်တော့ကြာနိုင်တယ်လို့ဆိုပါတယ
်။လူ21ဦးထက်မနည်းသေဆုံးပြီးတော့50ကျော်ဒဏ်ရာရရရှိခဲ့တဲ့အီရန်မျိုးတော်ကဇက်တိုက်ဆိုသလိုအသေးခံဘုံးခွဲတိုက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွတွေကပြောဆိုလိုက်ပါတယ်။ဘက်ဒတ်မျိုးလည်းကရှီယာအများစုနေထိုင်ရာရပ်ကွက်နှစ်ခုဖြစ်တဲ့ဘက်အယ်ရှာဂျီနဲ့အယ်ဝဘာယင်ပြင်းတို့မှာကြာတာပရင်းတွေကတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။အခုနောက်ဆုံးတိုက်ခိုက်မှုတွေဟာလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကဆူနီမွတ်စလင်စစ်သွေးကြွတွေရဲ့မကြာခဏဘုံးခွဲတိုက်ခိုက်မှုတွေနဲ့ပုံစံဆင်တူပါတယ်။ဘုံးခွ ွယ်မှုတွေအတွင်ထိခိုက်သေးဆုံးကြသူတွေထဲမှာရဲသားတွေရောရဲအရာရှိတွေပါပါဝင်ကြပြီးတော့ IS စစ်သွေးကြွတွေကတော့သူတို့လက်ချက်ဖြစ်တဲ့အကြောင်းအင်တာနက်အွန်လိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်အီရတ်နိုင်ငံဟာဆိုရင်အမေရိကန်တပ်ဖွဲ့ဝင်တွေရုတ်သိမ်းသွားတဲ့2011ခုနှစ်ကစလို့အဆိုးအဆုံအခြေအနေတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကအီရတ်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆူးမြို့နဲ့အန်ဘာပြည်နယ်နောက်ဘက်ကနေရာတော်တော်များများအပြင်အီရတ်မြောက်ပိုင်းနဲ့အနောက်ပိုင်းကနေရာတော်တော်များများကို IS စစ်သွေးကြွတွေကထိန်းချုပ်ထားခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာတော့အမေရိကန်ဦးဆောင်တဲ့မဟာမိတ်အဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့အီရတ်တပ်ဖွဲ့ဝင်တွေကိုကြောတောက်နောက်ခံပေးခဲ့ပေမဲ့လို့အဓိကမြို့ကြီးတွေအပါအဝင် IS အဖွဲ့ကထိန်းချုပ်ထားတဲ့နေမြေတွေကိုပြန်လည်သိမ့်ပိုက်နိုင်ဖို့ကတော့ဆက်လက်စူးစမ်းနေရဆဲဖြစ်ပါတယ်
။အနောက်အာဖရိကမှာရှိတဲ့ဘာကီနာဖာဆိုနိုင်ငံကစစ်အာဏာသိမ်းခေါင်းဆောင်ကတမန်တော်ဝန်ကြီးချုပ်တို့ကိုစစ်တပ်ကဘေးကင်းလုံခြုံစွာထိန်းသိမ်းထားပြီးသူတို့ကိုမကြခင်မှာပြန်လည်ပြေးမယ်လို့ပြောပါတယ်။ဘာကီနာဖာဆိုကဂျာဗျအစိုးရကိုပုတ်ထိုးနေကဖြုတ်ချပြီးခေါင်းဆောင်တွေကိုဖမ်းဆီးလိုက်တဲ့စစ်အာဏာသိမ်းခေါင်းဆောင်ပုံမှုချုပ်Gilbert Diandre က VOA Africa ဌာနကိုကြာတာပြည်နေမှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။တိုင်းပြည်ရဲ့နိုင်ငံရေးလမ်းစဉ်ဟာပက်လိုက်မှုတွေရှိနေတဲ့အတွက်အခုလိုအာဏာသိမ်းလိုက်ရခြင်းဖြစ်ကြောင်းဗိုလ်မှူးချုပ်ကပြောပါတယ်။တပ်ဆိုင်သူအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေကိုမကြာခင်မှာပြုလုပ်သွားမယ်လို့သူကပြောပါတယ်။ Burkina Faso နိုင်ငံမှာသမရရွက်ောက်ပွဲကိုအောက်တိုဘာလ17ရက်နေ့မှာကျင်းပဖို့ရှိပေမဲ့အဲ့ဒီလိုကျင်းပနိုင်ဖို့တော့မသေးကြတော့ပါဘူး။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းတွေတဲကတရာလောက်ကိုတတ်မှတ်ချက်နဲ့မညီဘူးဆိုပြီးပယ်ချခဲ့တယ်လို့ဒီထဲကထဝက်ကျော်ဟာလည်းနိုင်ငံသားဖြစ်မှုမဖြစ်မှုကိစ္စပေါ်ခြေခံနေတာကိုတွေ့ရတဲ့အတွက်အမေရိကန်ကစိုးရိမ်ကြောင်းပြောကြားလိုက်ပါတယ်။လက်ရှိလွှတ်တော်ကိုယ်စားလှယ်တချို့အပါအဝင်မွတ်စလင်ကိုယ်စားလှယ်လောင်းအလုံးနီးပါးပယ်ချခံရတယ်ဆိုတာသိရပေမဲ့ဘာကြောင့်လဲအခုလိုပယ်ချခဲ့တယ်ဆိုတာကိုသက်ဆိုင်ရာအာဏာပိုင်တွေဘက်ကတိတိကျကျရှင်းပြတာမျိုးမတွေ့ရဘူးလို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကကြာတာပရိနေမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာလူထုနဲ့တိုင်းပြည်အနာဂတ်အတွက်အရေးကြီးတဲ့ရွေးကောက်ပွဲဖြစ်ပေမဲ့အခြေခံဥပဒေကလွှတ်တော်နေရာ25ရာခိုင်နှုန်းကိုစစ်တပ်ကပေးထားတာယာယီနိုင်ငံသားတပ်သေးကလက်မှတ် white cap ကင်ဆောင်ထားသူတွေမဲပေးခွင့်မရတော့တဲ့အခြေအနေတွေကိုစိုးရိမ်တယ်လို့လည်းပြောပါတယ်။ကိုယ်စားလှယ်လောင်းတရာလောက်ကိုပယ်ချခဲ့တဲ့လို့ရဟာမြန်မာလူထုနဲ့နိုင်ငံတကာအတိုင်းဝိုင်းအတွက်ရွေးကောက်ပွဲအပေါ်ယုံကြည်မှုတွေလျော့ပါစေနိုင်တယ်လို့လည်းသတိပေးထားပါဗျ။ဒီလိုစိုးရိမ်စရာအခြေအနေတွေကိုမြန်မာအစိုးရကကြိုးပမ်းဖြေရှင်းသွားဖို့နဲ့ရွေးကောက်ပွဲကနေတိုင်းပြည်ကိုရှေ့ဆက်တိုးတက်အောင်ဆောင်ရွက်သွားဖို့ကိုလည်းတိုက်တွန်းတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။အာဏာရတာတနည်းလောက်ရှိလာပြီဖြစ်တဲ့အာဖဂန်ညီညွတ်ရေးအစိုးရအဖွဲ့ဟာအကျင့်ပြတ်ချဆမှုကိုတိုက်ဖြစ်တဲ့နေရာမှာမမြတမှုတွေရှိနေရင်တောင်မှတည်တာတဲ့တိုးတက်မှုရှိအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့အာဖဂန်စောင့်ကြည့်ရေးအဖွဲ့ကကြာတာပရင်းနေမှာကြေညာချက်ထုတ်ပြန်ပါတယ်။ပစ္စည်းဝယ်ယူခဲ့တဲ့အဖွဲ့အစည်းတွေကိုပြုပြင်ပြောင်းလဲတာနဲ့တာဝန်ရှိတဲ့အရာရှိတွေကိုရာထူးကထုတ်ပယ်ပစ်တာတွေအစိုးရအနေနဲ့လှုပ်ဆောင်ခဲ့တယ်လို့တည်ကြလွတ်လပ်တဲ့အကျင့်ပြတ်ချဆမှုတိုက်ဖျက်ရေးစောင့်ကြည့်မှုအဖွဲ့ကပြောပါတယ်။ဒါပေမဲ့အာဖဂန်နစ္စတန်နိုင်ငံအနေနဲ့အကျင့်ပြတ်ချဆမှုတွေကကင်းလွတ်တဲ့နိုင်ငံဖြစ်ဖို့ဆိုရင်လှုပ်ဆောင်စရာတွေအများအပြားကျန်နေသေးတယ်လို့ဆိုပါတယ်။အထူးသဖြင့်တော့တဦးနဲ့တဦးပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့တရားစီရင်ရေးစနစ်ကိုထောက်ပြဝေဖန်ထားပါတယ်။တရားရေးဌာနကပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်ဆွဲဆိုထားတဲ့ပြစ်မှုတွေကိုထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေမလုပ်နိုင်တာဌာနတစ်ခုကနေနောက်ဌာနတစ်ခုကိုလွှဲပြောင်းတဲ့နေရာမှာလမ်းခွလမှာတချို့အမှုတွေပျောက်ပြက်ကုန်တာတွေဖြစ်နေတယ်လို့ဆိုပါတယ်။ဒါအပြင်သမရအာရှရဖ်ဂန်နီနဲ့အစိုးရအဖွဲ့အုပ်ချုပ်ရေးမှူးအဗ္ဒူလာတို့နှစ်ဦးစလုံးဟာအာနာယတနစ်နီးပါးရှိလာတဲ့အချိန်တရားသူကြီးချုပ်ယာဒူးကိုခန့်အပ်နိုင်ခြင်းမရှိတဲ့အချက်ကိုလည်းအစိုးရခန်းစာမှာဝေဖန်ရေးသားထားပါတယ်
။ချီလီနိုင်ငံမှာဗုဒ္ဓဟူးနေ့နောက်ပိုင်းက 8.3 ပြင်းရရှိတဲ့ငလျင်ကြီးတစ်ခုလှုပ်ခတ်ခဲ့တာကြောင့်သေဆုံးသူအခုဆိုရင် 10 ယောက်ထိရှိသွားပြီလို့ချီလီတာဝန်ရှိသူတွေကပြောဆိုလိုက်ပြီးဆူနာမီသတိပေးချက်တွေကိုလည်းနေရာနှံ့ထုတ်ပြန်ထားပါတယ်။ချီလီနိုင်ငံမြို့တော်ဆန်တီယာဂိုရဲ့မြောက်ဘက်900ကီလိုမီတာလောက်မှာဗဟိုပြုလုပ်ခတ်ခဲ့တဲ့အင်အားပြင်းဒီငလျင်ကြီးဟာချီလီနိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းထိကိုရိုက်ခတ်သွားခဲ့ကပရိုက်ခတ်သွားခဲ့ပါတယ်။အာဂျင်တီးနားနိုင်ငံမြို့တော်ဘွေနိုဆိုင်းရီးစ်လိုတောင်အမေရိကတိုက်တစ်ဖက်ချမ်းထိလည်းငလျင်ကြီးကလုပ်ခတ်ခဲ့တာဖြစ်ပါတယ်။ငလျင်ကြီးလုပ်ခတ်ပြီးတဲ့နောက်ပိုင်းနောက်ဆက်တွဲအားပြင်းတဲ့ငလျင်ငလေးတွေလည်းလုပ်ခတ်ခဲ့တယ်လို့ ချိုးတင်ကာကွယ်တဲ့အနေနဲ့လူတော်တော်များများဟာလည်းညဘက်အပြစ်မှာပဲနေခဲ့ကြပါတယ်ချီလီနိုင်ငံပင်လယ်ကမ်းရိုးတန်းတစ်လျှောက်မှာလည်းဆူနာမီသတိပေးချက်တွေကိုထုတ်ပြန်ခဲ့တာပါဂျပန်နဲ့အမေရိကန်ပြည်ထောင်စုဟာဝိုင်ကျွန်းအထိကိုဆူနာမီဒါမှမဟုတ်အန္တရာယ်ရှိတဲ့ရေစီးကြောင်းကြီးတွေပေါ်ပေါက်လာနိုင်တယ်လို့လည်းသတိပေးထားပါတယ်ချီလီသမ္မတမီချဲဘက်ရှလေဟာငလျင်တန်းအဆိုးဝါးဆုံးခံခဲ့ရတဲ့ပင်လယ်ကမ်းရိုးတန်းဒေသကိုတွားရောက်ကြည့်ရှုခဲ့ပြီးတော့ဗုဒ္ဓဟူးနေ့ညပိုင်းမှာရုံးမြင့်တန်ကြားကနေတဆင့်လူမှုကိုမိန့်ခွန်းပြောကြားခဲ့ပါတယ်လူပေါင်း900တေဆုံးပြီးကွန်ဆက်ဆီယွန်တမျိုးလုံးပျက်စီးခဲ့ရတဲ့2010ပြည့်နှစ်ကငလျင်တန်ခံခဲ့ရတာကိုပြန်ပြောင်းသတိပေးရင်းနဲ့ချီလီနိုင်ငံအနေနဲ့နောက်တစ်ချိန်တဘာဝကပ်ဘေးဆိုးတံကိုရင်ဆိုင်ရအောင်မယ်လို့သမ္မတကပြောကြားသွားခဲ့ပါတယ်
။ကမ္ဘာတစ်လောအပူချိန်မြင့်တက်လာမှုဟာမှတ်တမ်းတွေစတင်ပြုစုလာခဲ့တဲ့136နှစ်အတွင်းလှဆင်တည်တည်တသာမြင့်တက်လာနေတယ်လို့အမေရိကန်မိုးလေဝသဌာနကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လအတွင်းကအပူချိန်ဟာ20ရာစုနှစ်ကရှိခဲ့တဲ့ဖြားမြအပူချိန် 15.6 ဒီဂရီဆယ်စီယပ်နဲ့1ဒီဂရီဆယ်စီယပ်ပိုပူတယ်လို့နိုဝါလို့ခေါ်တဲ့အမေရိကန်အမျိုးသားအာဏာဝင်လေဒူဆန်ရအုပ်ချုပ်ရေးအဖွဲ့ကပြောပါတယ်အခုနှစ်ဇွန်လ1ရက်နဲ့ဩဂုတ်လအတွင်းကဖြားမြအပူချိန်ဟာလဲမှတ်တမ်းစတင်ပြုစုတဲ့1880ပြည့်နောက်ပိုင်းမှာအမြင့်မားဆုံးမှာရှိနေတယ်လို့ဆိုပါတယ်ဒါဟာတခြားနှစ်တွေထဲဆိုင်ရင်တနစ်တာရဲ့ပထမ၈လအတွင်းအမြင့်ဆုံးအပူချိန်ဖြစ်တယ်လို့ပြောပါတယ်အခုလိုအပူချိန်မြင့်တက်လာတာဟာဖန်လုံအိမ်တန်းဝယ်ယူစိတ်မှုကိုဖြစ်ပေါ်စေတဲ့လူသားတွေရဲ့လှုပ်ဆောင်ချက်ကြောင့်အပါအဝင်အယ်နီညိုလို့ခေါ်တဲ့ပစိဖိတ်သမုဒ္ဒရာပေါ်မှာရှိတဲ့ကမ္ဘာလေထုအပူချိန်မြင့်တက်လာမှုကြောင့်ဖြစ်တယ်လို့ဆိုပါတယ
်ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမန္တန်သာ channel ကိုဇော်ဝင်းနိုင်တို့ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းတော်တွေကိုစတင်ပြီးတော့တင်ဆက်ပါတော့မယ်မြန်မာနိုင်ငံရဲ့2015ခုနှစ်ရွေးကောက်ပွဲကျင်းပဖို့အတွက်အထောက်အကူတွေပေးထားတဲ့ EU ဥရောပသမ္မတကရဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲတာဝန်ရှိသူတွေနိုင်ငံရေးပါတီတွေကတာဝန်ရှိသူတွေနဲ့တွေ့ရောက်တွေ့ဆုံပြီးတော့အခြေအနေအရရပေါ်မှာစုံစမ်းမေးမြန်းမှုတွေပြုလုပ်နေပါတယ်ဒီနေရာမှာနည်းပညာအခက်အခဲစိန်ခေါ်မှုတွေရှိနေတာကိုတွေ့ရတယ်လို့ EU တန်တမန်ကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ရှားဖောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နှိကလာတဲ့အများရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့ဖိတ်ခေါ်တဲ့အဖွဲ့မှပါဝင်တဲ့ EU ဖွဲ့ဟာလက်ရှိရွေးကောက်ပွဲဆိုင်ရာနောက်ဆုံးအခြေအနေနဲ့ရွေးကောက်ပွဲမှာတရားမျှတမှုရှိဖို့တိုင်းနယ်ပြည်နယ်မှာရှိတဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံဆွေးနွေးမှုတွေလုပ်ဆောင်နေပါတယ်တိုင်းနယ်ပြည်နယ်14ခုမှာရှိတဲ့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကို EU ကိုယ်စားလှယ်အဖွဲ့ကတွားရောက်တွေ့ဆုံနေတဲ့အကြောင်းနဲ့အခုကျင်းပပြုလုပ်မဲ့ရွေးကောက်ပွဲဟာပထမကြိမ်ဖြစ်တဲ့အတွက်နှီးပညာအခက်အခဲတွေပါဝင်စိန်ခေါ်မှုတွေအများကြီးရှိနေတဲ့အကြောင်းကိုရန်ကုန် EU တန်ရုံးရဲ့ပထမအတွင်းဝန် Andrea Magnussen ကအခုလိုပြောပါတယ်
Of course, a very challenging context. It's a very, for any authority or for any stakeholder, it's the first time the elections will be held.
နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲဟာလွတ်လပ်မှုနဲ့တရားမျှတမှုရှိဖို့အပြင်ထင်သာမြင်သာရှိဖို့အတွက် EU ဖွဲ့ကတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ဖွဲ့တွေသတင်းသမားတွေနဲ့အခြေခံလူမှုဖွဲ့စည်းတွေကိုလည်းအထောက်အကူတွေပေးနေတဲ့အကြောင်းရန်ကုန် EU တန်ရုံးရဲ့ပထမအတွင်းဝန်ကပြောပါတယ်။ပြည်내အစဉ်အဆက်တိုင်းရင်းသားပါတီတာဝန်ရှိသူတွေအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတွေ၊ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကတာဝန်ရှိသူတွေနဲ့တိုင်းနာစီလုံးညီညွတ်ရေးပါတီကတာဝန်ရှိသူတွေကိုလည်းတွေ့ဆုံဆွေးနွေးခဲ့ပြီးသက်ဆိုင်ရာပါတီတို့ရဲ့လုပ်ငန်းအခြေအနေတွေကိုလည်းလေ့လာခဲ့ကြပြီးတော့သက်ဆိုင်ရာအဖွဲ့အစည်းတွေကရွေးကောက်ပွဲပေါ်အမြင်တွေဘယ်လိုရှိလဲမဲဆင်းနဲ့ပတ်သက်တဲ့အမြင်သဘောထားတွေကိုမေးမြန်းခဲ့တယ်လို့ဆိုပါတယ်။ EU ကိုယ်စားလှယ်အဖွဲ့ဟာမွန်၊ကရင်၊ကယား၊မကွေးပဲခူးဒေသတွေကိုတွားရောက်ခဲ့ပြီးအခုလက်ရှိမှာပြည်ကိုရောက်ရှိနေတာဖြစ်ပြီးလာမယ့်တစ်ပတ်ကျရင်တော့ကချင်ပြည်နယ်ကိုတွားရောက်ဖို့ရှိတယ်လို့ရန်ကုန် EU တန်ရုံးရဲ့ပထမအတွင်းဝန် Mr. Andrea Magnussen ကပြောပါတယ်ရှင်
။ဒါရှားဖောင်ပြောတော့တာဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့ချင်းပြည်နယ်ကရွေးကောက်ပွဲအတွက်မဲဆွဲခီးအတွေ့အကြုံအခက်အခဲတွေကိုပြောပြပေးပါမယ်။တဘာဝဘေးအန္တရာယ်ရည်ကြီးမှုမြေပြိုမှုတွေဖြစ်ပေါ်နေတဲ့ချင်းပြည်နယ်အတွင်းမှာရွေးကောက်ပွဲအတွက်ပါတီအသီးသီးကနေမဲဆွယ်စီယုံရီခီးစဉ်နေစတင်နေပြီးတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်နေမှုတွေကြောင့်စီယုံရီခီးမှာအခက်အခဲတွေတွေ့နေရပါတယ်။ဒါအပြင်ရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားတဲ့မဲပေးပိုင်ခွင့်စီရင်ငါလေဒေတာကနေအတွက်ရှုပ်ထွေးမှုတွေဖြစ်ပွားနေတယ်လို့တဘာဝဘေးဒဏ်ခံရတဲ့ချင်းပြည်သူတွေနေနေတော့စီယုံလှုံ့ဆော်မှုပေါ်စိတ်ပါဝင်စားမှုအားနည်းနေတယ်ဆိုပြီးတော့ပြောဆိုမှုတွေရှိနေပါတယ်။အခြေအနေကိုတော့ VOA ထိုင်းခြေစိုက်သတင်းတော်နိုင်ကွန်းအင်ကနေဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါခင်ဗျာ
။ဟုတ်ကဲ့ပါတဘာဝဘေးအန္တရာယ်ဖြစ်တဲ့ရေကြီးမှုမြေပြိုမှုဖြစ်ပွားခဲ့တဲ့ချင်းပြည်နယ်အတွင်းလမ်းပန်းဆက်သွယ်ရေးပြတ်တောက်နေတာကြောင့်မဲဆွယ်စီယုံရေးခရီးသွားလာရေးမှာအခက်တွေ့နေတယ်လို့ဇိုမီဒီမိုကရေစီဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံကိုအန်သိုနီကအခုလိုပြောပါတယ်
ကျွန်တော်တို့ရဲ့အမှခံတွေပေါ့နော်အဲဒါတွေတော်တော်များများပါအထူးပြီးချင်းမိနေတိုင်းတာတခုလုံးစက်တို့ရေးလမ်းကြောင်းပြတောက်နေခဲ့တဲ့အတွက်တိဒါတခုနဲ့တခုတွားလာရေးမှာခက်ခဲရှိနေတယ်လို့မဲဆွယ်စည်းရုံးကြီးခရီးအတွက်အဟာတန်းတို့
ခုလူဆက်သွေးရေးလမ်းကြောင်းပြတောက်နေခဲ့တဲ့အတွက်ဒေတာတခုနဲ့တခုတွားလာရေးမှာခက်ခဲရှိနေတယ်လို့မဲဆွယ်စည်းရုံးကြီးခရီးအတွက်အဟာတန်းတို့ခုလူဖြစ်နေတယ်လို့လဲကိုအန်တိုနီကပြောပါတယ်။ဇုံမီဒီမိုကရေစီဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲမှာအနိုင်ရရှိခဲ့ရင်လှုပ်တော်သွင်းနဲ့လှုပ်တော်ပြင်ပတွေမှာတစ်ထောက်ချက်အခြေခံဥပဒေကိုပြောင်းလဲဖို့ကြိုးစားသွားမယ်လို့ကိုအန်တိုနီကအခုလူဆ ဒီမိုကရေစီလိုအပ်တဲ့လူတွေအားလုံးနဲ့မဟာမိတ်ဖွဲ့ပြီးတော့မှဖြစ်နိုင်တဲ့ဥပဒေမှလည်းမျှဝေကျွန်တော်တို့လက်ကဆုံးဆောင်သွားပါမယ်ပြီးတော့ပြင်ပနိုင်ငံရေးရလဲကျွန်တော်တို့ဆက်လက်လှုပ်ရှားသွားမှာပါဆိုမီဒီမိုကရေစီဖွဲ့ချုပ်ဟာ
另外，清明那天，预告不会搞么新干的，没被办过喜事，是因投票呀嘛。第二看的对，小队目的撇不完你的不，清明那天，新月那天，新月那天，你那话是喏，平常出来，后边他那去办的，后来咯，一天前来去见到，不比如说出差多的，你差的时间不嘞，那比如说，当然他清明那边的，不嘛，你搬来这客家咯，但哈困难的，平常过么几的，有啊多有啊差的，这方面呢，总归要办。
那到底在国内预告不会问，签约的题目在本地干了。那么预告不会对，签名呢也看一遍呢。不过一旦是看一旦的了，记得嘛。故事里呢也叔叔帮，俺在困难的呀，文要签名预告多嘛，批罢了。签名呢的库龙嘛，故事里让东色国内呀文要签名预告多嘛，比方说江肯一呢，彭彪一把的你那个了，没说是用一个医生呀嘛，得让彭彪一个路上背嘛把的个。
ချင်းဒေတာခံတွေကနေစိတ်ဝင်စားမှုရှိနေတယ်လို့ပြည်ခံပြပါတယ်အမျိုးသားလှတော်ကိုယ်စားလှယ်လောင်းဥထာပိတ်ကအခုလိုပြောပါရတယ်။ဒီစီမှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မှုတွေရှင်မ
Mura Democracy Pojogaro, Chimbine Makuzle, Tosinia, Wimbian Dwama, Pipare, Lashi Nitaya, Nangayi Party, Ugani, a Piansai, Meswe, Siyun Yidi, Luxoni Pimele, Tabawa Pitan Kaniare, Chimbidu Ninegaro, Siyun Luxo Mubo, Sepa Winsamu, Anne Nidelu, Haka Tidakan, Kuya Kuka Piovare.
ปฏิอภิสุยกันเนี่ยอคุเมษีซื้อหมูจ้ะเลยแต่ตัวส่วนเนี่ยเนาะทีนี้ก็อาจจะต้องคิดว่าไอ้เสียเนี่ยเนาะปูมิแล้วไอ้เสียที่คือไอ้เสียจ้ะเลยที่เมษีซื้อหมูไปแล้วไอ้เสียหมูอันนี้แล้วถ้าเกิดอะไรที่เสียหมูทำแล้วไปเสียหน้าของผู้ถ้าเป็นแบบว่าจะอะไรอันนี้ทำไม่ได้เนาะมีแนวโน้มปีกันเนี่ยอกุลาสามใบลงกับเชื้อปลาแค่เลยยี่จีมีผิวหมูจ้ะฮักฮักทันเดลันตีได้มีมาเอ็นผิวจ้ะเปียสีหมูหรือสีแค่เดลู ニューヨーク人間設定されランドラドレ、ピアシー、ピアトウとは変わる。たばわ、ペアンディエネ、トゥイチョウネアレトゥルエドエ、ケーゼイエゼカンシクプレタビ、ライアコロネレトガテ、ガトンチャウヤジョウシジョウネ、ミビュージャムジョウ、エンチ、ガヤ、ガゼシロウ、ピアシーケジョウ、ピネソヤポガネ、トゥピアンタワレ。チミネドエ、ラメンドウィバラサマ、チンバメ、パディソウトゥイユガポエマ、ピランスウジャカンイネ、ポンジュイパティ、エネディコ、ミューラティモグリシーフォジョウ、
เชื่อมโยงรัฐมนตรีสิบหัวเจ้าเชื่อมโยงรัฐมนตรีเทพปฏิเชื่อตัวเตยปฏิสมิตรมุกฤษีหัวเจ้าป่าวเองนั่งยึดปฏิเสธตรงพวกกับกุศลเล่าในยานอุปาวินชิมยันตัวแม่ลูกเชื่อมในยุคกับเวกอมเชียงยงันนี่เสียงทุกเปลี่ยนท่าวาระขมยาฟิวอีเดรนดาวนั่งกุยเปียบยาตัวรับเชื่อปารักขมยาฮีกับเวนเซนเดรนิการอดลาบว่าเวเสบียบเปียบมาการอดมีมานั่งงานที่เสียมียาชีเดดีตาลีมันที่เสียมียาชีบุตรกบ้าบังอ่ะดอลลาร์ตันลี่อ่ะตัวมีเวนงุยเชื่อมสุด
ဒီနေ့ကျွန်တော်တို့ရဲ့ဒီမိုကရေစီအစီအစဉ်ကိုလျှက်စစ်မီ၃၀ခွင့်ရဖို့မျှော်လင့်ထားပြီးတော့လျှက်စစ်မီ၃၀ခွင့်ပြေဝမြရကြတဲ့မြန်မာပြည်သူတွေအတွက်တရက်ကျိုးရှိစေမယ့်အစီအစဉ်တစ်ရက်ဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်ကပြောဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူချွေးကပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာလာမယ့်2030ခုနှစ်မှာနိုင်ငံသားအလုံးလျှက်စစ်မီရရှိရေးအစိုးရကရည်မှန်းချက်ထားဆောင်ရွက်နေတဲ့အပေါ်မှာကမ္ဘာ့ဘဏ်ကအကူအညီပံ့ပိုးတဲ့အနေနဲ့မြန်မာနိုင်ငံကိုအကျိုးမဲ့ချင်းငွေဒေါ်လာ1,000,000,000ထုတ်ပေးဖို့စက်တင်ဘာလ16ရက်နေ့မှာအတည်ပြုလိုက်ကြဖြစ်ပါတယ်။ Dilo Tipu like Dana Pataluro, Kababa and Osuye, Mima Bisanya, Pianzai Tawanga, Kucho Sulinga, Kulu Shimbiabari. ဒီမဟာတာအားလိုင်းကိုတုံးချက်ဖို့ရယ်နောက်ပြီးတော့မှဒီမဟာတာအားလိုင်းမြောက်ရှိနိုင်တဲ့ဒီတိရက်ဒေတာကတိရက်ဒေတာတွေဝေးလံတဲ့ဒေတာတွေမှာဆိုလို့ရှိရင်ဒီမဟာတာအားလိုင်းကနေပေါက်ဖဲနဲ့တခြားနည်းနည်းနဲ့ဒီလက်စိတ်ကြီးတွေပုံမရရှိကြအောင်ဆိုတော့ဒီလက်စိတ်နဲ့ဆောင်ရွက်သွားမယ်ဒီမဟာလေးဖြစ်ပါတယ်အခုလို့တည်ပြလိုက်တဲ့ချင်းဝေကိုမြန်မာဆွေရပါကလက်ခံပြီးတာနဲ့လက်တွေ့လုပ ဒီနေ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုတွေနဲ့ပတ်သက်ပြီးတော့လေလာမှုစစ်တမ်းတွေအများပြားလှုပ်ဆောင်ခဲ့တယ်လို့နိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ပြီးလူနေမှုဘဝတွေမြင့်တင်နိုင်ဖို့နဲ့ဆင်းရဲနွမ်းပါမှုလျှော့ချနိုင်ဖို့ဆိုရရမှာလျှက်စစ်မီလိုအပ်ချက်ကရေးပါတဲ့နေရာမှာရှိနေတာကြောင့်လည်းအခုလိုကူညီဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ကိုကျော်စိုးလင်းကရှင်းပြပါရ
ဒီမန်ကင်းကတော့ကျွန်တော်ပြောနေတယ်လို့ပဲပေါ့နော်ဒီတော့ဒီမဟာဒါအလိုင်းပေါ့ဒီနက်ရှင်နယ်ဂရစ်ကိုတိုးချဲ့သွားဖို့ပေါ့နောက်ပြီးတော့မှဒီနက်ရှင်နယ်ဂရစ်ဒီမဟာဒါအလိုင်းရောက်နိုင်တဲ့ဒီမန်ဝေးရဲ့နေရာတွေပေါ်ပေါ်ဒီတာတွေအစုံချားဒေတာတွေမှာဆိုလို့ရှိရင်ဒီမဟာဒါအလိုင်းကမဟုတ်ဘဲနဲ့ဒီချာနီနယ်နေရာတွေရောမှဒီလက်စစ်တာအားရရှိသွားဖို့ဆောင်ရွက်သွားမှာဆိုပ
ဒီမှာဒီအင်္ဂလိပ်အတွက်ကလည်းအမှန်အတူပါလေကဘာပံအနေနဲ့အတူမဲ့ချင်းဝေတန်းလျာအပြင်နေပြညပိုင်းဆိုင်ရာအကူအညီတွေကိုလည်းပေးသွားမှာဖြစ်ပါတယ်ဒီစီမံကိန်းထိရောက်အောင်ကောင်းတဲ့ဖော်ဘူးကတော့သက်ဆိုင်ရာအစိုးရဌာနတွေရဲ့တာဝန်ဖြစ်ပြီးဘလောက်ထိထိရောက်အောင်မြင်မလဲဆိုတာကိုကဘာပံကအနီးကကြီးကြဲစောင့်ကြည့်သွားမှာဖြစ်တယ်လို့လည်းကိုကျော်စိုးလင်းကပြောပါတယ်
ကျွန်တော်တို့ဒီကဘာပံအနေနဲ့ကတော့ဝေဝေးချင်းရကျင်းဝေဖြစ်ပြီးတန်မိုးပေးရရင်နောက်ပြီးတော့ဒီတက်နီကယ်အဆင့်အဆင့်ပေးတဲ့နေရာမှာပါဝင်မှာဖြစ်တဲ့အတွက်ဒီစီမံကိန်းပေးတဲ့တစ်ချက်ဒီမှာစီမံကိန်းဟိုကောင်တွေပေါ်တဲ့တစ်ချက်မျိုးမှာလည်းဒီကဘာပံကဒီတက်ဆိုင်ရဲ့ပြည်ပြင်ရှင်တွေကနေပြီးတော့မှဟိုဒီမှာတာဝန်ရှိတဲ့လူတွေနဲ့ဒီလက်တွဲပြီးတော့မှဆောင်ရွက်သွားမှာဖြ
န်ကင်းကိုမြန်မာလျှက်စစ်ဝန်ကြီးဌာနနဲ့မွေးမြူရေးရေလုံငန်းနဲ့ခြေလက်ဖွံ့ဖြိုးရေးဝန်ကြီးဌာနလက်အောက်ခြေလက်ဦးစီးဌာနတွေကနေတာဝန်ယူအကောင့်ထဲပေါ်မှာဖြစ်တယ်လို့လဲကိုကျော်စိုးလင်းကရှင်းပြပါတယ်။လူဦးရေတန်း90ကျော်ရှိတဲ့မြန်မာနိုင်ငံမှာလူဦးရေ80ရာခိုင်နှုန်းဟာလျှက်စစ်မီမရကြဘူးလို့လဲကမ္ဘာပံကပြောပါတယ်။ဒါကြောင့်အခုစီမံကိန်းကနေလျှက်စစ်မီမရတဲ့မြို့နယ်ကြီးရွာတွေအထိလျှက်စစ်မီသုံးဆွဲခွင့်ရဖို့နဲ့ဒီကနေမှအလုတ်ကိုင်ခွင့်လန်းတွေပုံမရရှိလာပြီးစစ်မှားရေးနဲ့ပညာရေးလုပ်ငန်းတွေမှာပါတိုးတက်ကောင်းမွန်လာစေဖို့ရည်ရွယ်တဲ့အကြောင်းလဲစက်တင်ဘာလ16ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းငွေတွေရုပ်မြင်သံကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့ဒီနေ့ကိုတနားရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင
်။ VOA American တန်ကနေပြီးတော့ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ။အခုနောက်ထပ်ကြားရမယ့်သတင်းတစ်ပုဒ်ကတော့အစ်စ်ပြထားလိုက်တဲ့မော်တော်ယာဉ်ဥပဒေကိုမကြည်လက်တဲ့အနေနဲ့ရန်ကုန်မြို့မှာလိုင်းကားအများစုမထွက်ဘဲနဲ့ဆန္ဒပြနေကြပါတယ်။နေ့စဉ်တော်လာရေးအတွက်အသုံးပြုနေတဲ့လိုင်းကားတွေမထွက်တာကြောင့်ဒေသခံပြည်သူတွေမှာအခက်အခဲတွေကြုံနေရပြီးတော့စီးပွားရေးလုပ်ငန်းတွေပါထိခိုက်လာနေတဲ့အတွက်တက်ဆိုင်ရာကနေအများဆုံးဖြည့်ရှင်းပေးဖို့ရန်ကုန်မြို့နေပြည်သူတွေကလိုလားနေကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မိုက်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ။
စက်တင်ဘာလဇန်လောက်ကပြတ်ထန်းလိုက်တဲ့မော်တော်ယာဉ်ဥပဒေတစ်မှာဒန်ဂျင်းငွေအစ20လောက်တိုးမြင့်လိုက်တာကိုမကြေမနက်ဖြစ်ကြတဲ့ရန်ကုန်မြို့မော်တော်ယာဉ်လိုင်းပေါင်းစုံပိုင်ရှင်တွေကသူတို့ကားတွေကိုမပြေးဆွဲပဲနေကြတာမနေ့ကနဲ့ဆိုနှစ်ရက်မြောက်ရှိသွားပါပြီ။
အထူးသဖြင့်ရန်ကုန်မြို့ပြင်တဝိုက်မှာဖွင့်လှစ်ထားတဲ့တက္ကသိုလ်ကျောင်းအသီးသီးရဲ့စာမွေးပွဲတွေမနေ့ကစတင်ချိန်မှာလိုင်းကောင်းမောင်းသူတွေဆန္ဒပြနေကြတာကြောင့်ကျောင်းသူကျောင်းသားတွေတွာလာရေးအခက်အခဲတွေရင်ဆိုင်နေကြရပါတယ်။အခုလိုလိုင်းကောင်းမောင်းသူတွေဆန္ဒပြတဲ့လုပ်ရက်နဲ့ပတ်သက်ပြီးရန်ကုန်မြို့ကန်တချို့ရဲ့အမြင်တွေကတော့
သွားလာအဲ့ဒီမှာအခုလောလောဆယ် Facebook ပေါ်မှာလည်းတွေ့ရတာကသွားလာတာအရင်ဒုက္ခရောက်တယ်ဆိုတဲ့အကြောင်းကြီးဒီမတတတဲ့ဒုက္ခရောက်ကနည်းနည်းလေးတော့ဆန်နွယ်နေတယ်ဆိုပြီးပြောကြတာပေါ့အဲ့လိုမျိုးကြားပါလို့
ရန်ကုန်မြို့ကဘလော့ဂါတဦးပြောသွားတာပါနောက်ပြီးရန်ကုန်မြို့က AIDS HIV ယောဂါတိုက်ဖြတ်ရေးဆောင်ရွက်နေသူတဦးဖြစ်တဲ့ကိုရှိုင်းကလည်းစီးကပ်မဲ့မောင်းနေနေတဲ့လိုင်းကားမောင်းသူတွေကိုထိရောက်အောင်အရေးယူနိုင်တဲ့ဥပဒေတွေရှိတဲ့လို့ညင်ကြောင်းပြောပါတယ
်တကယ်တကယ်ဟောတာသူဘက်ကမှားတာပေါ့နော်လိုင်းကားတွေစီးကပ်ရှိဖို့အတွက်ဆိုပြီးတော့မှတတ်မှတ်ပေးတာကိုသူကနေပြီးတော့အခုလိုတံပြန်ပြည်သူလူထုတွေကိုဒုက္ခရောက်အောင်ဒီတဲ့ဆိုပြီးတော့ဒီနေ့ဆိုရင်တနေကုန်အထူးသဖြင့်တော့ကလေးတွေပေါ့စာမေးပွဲရဲ့ပိုင်းလေးဖြစ်တယ်။ဘက်ကကြတော့ကျောင်းသွားနေရတဲ့ကလေးတွေကတော်တော်ဒုက္ခရောက်ခဲ့တယ်ပေါ့နော်။ရှင်လိုင်းကြီးအနေနဲ့ကသူတို့ရဲ့အခြေအနေနဲ့ချိန်ခါကိုသူတို့စဉ်းစားရမယ်။နောက်တစ်ခုကမထတာကလည်းဒီဟာကိုတည်ချခံကြရလို့လေ။အဲ့
တော့မထတာရဲ့ရှင်လိုင်းတွေပြေးဆွဲပုံသူတို့စီမံခန့်ခွဲပုံရောဘယ်လိုမြင်ရလဲရှင်
။တော်တော်ညံ့နေတယ်လို့ပဲပြောရမယ်။ဘာလို့လဲဆိုတော့အခုရှင်လိုင်းကြီးကအရန်စီကပ်ကြတယ်။နောက်ဒီစပယ်ရရောဟိုရေမောင်းတွေကအစကားပေါ်မှာစီကပ်စီမဲကမ်းမဲတွေတော်တော်များများရှိတယ်။ဒီပြင်ကိုလမ်းပေါ်မှာကအခုရန်ကုန်မြို့မှာလမ်းပိတ်ရတဲ့အဓိကအကြောင်းရင်းတွေထဲမှာဒီလိုင်းကားတွေအကြောင်းအများဆုံးပါတယ်။အခုရန်ကုန်တစ်မြို့လုံးမှာရင်စီကပ်ထိန်းသိမ်းတွေအတွက်ဆိုပြီးတော့မှလိုင်းကားတွေတိတ်တန့်လမ်းကြောင်းထားပေးတယ်။ဒါပေမဲ့ဒီလိုင်းကားတွေကကြတော့ဒါကိုချိုးဖောက်တယ်အဲ့ဒီပုံမှာမထကားဘက်ကနေပြီးတော့မှတင်းထန်တဲ့အရေးယူမှုဆိုတဲ့ဟာကမရှိဘူးပေါ့နော
်။လိုင်းကားတွေမထွက်ဘူးဆိုတော့အဲ့ဒါကလူတွေကိုဘယ်လောက်ထိထိခိုက်လဲ။နောက်စီးပွားရေးအရာကိုဘယ်လောက်ထိထိခိုက်လဲပေါ့နော်
။ဆိုးရွားဆုံးကတော့အောက်ခြေလူတန်းစားတွေနောက်ရုံးဝင်တန်းတွေသူတို့မှကဒီနေ့သူတို့တလားတလားရတဲ့ဝင်ငွေနဲ့ကတော့တက္ကစီစီးဖို့ဆိုတာဘယ်လို့မှအဆင်မပြေဘူး။နောက်တနေရာနဲ့တနေရာနဲ့ဒီလိုင်းကားကိုပဲအဓိကထားနေရတဲ့အခါမျိုးကြတော့တန်းကားတွေမရှိရတဲ့အခါကျတော့သူတို့အလုပ်တွေအနောက်ရှက်ဖြစ်တယ်။နောက်စီးပွားရေးလုပ်ငန်းတွေမှာလည်းအများကြီးပဲဒုက္ခရောက်တယ်။ဆိုကြပါစို့အခုကျွန်တော်တို့ကုန်စင်းသမားတွေရှိနေသူတို့ကတနေရာနေပြီးတော့တနေရာကိုဈေးဝယ်ပြီးတော့မှသူတို့ဈေးရောက်မဲ့နေရာကိုသွားဖို့အတွက်ကိုဒီလိုင်းကားတွေကိုပဲသူတို့ကအဓိကအားထားရတယ်။အဲ့ဒီခါမျိုးမှာကျတော့လိုင်းကားမရှိတော့သူတို့တက္ကစီငားရပြီ။အဲ့တော့ကုန်စင်းလုံးသွားမြင့်တက်တယ်။အဲ့ခါကျတော့ဒီကကုန်စင်းလုံးမြင့်လာတဲ့အခါကျတော့ဝယ်တဲ့သူတွေမှာလည်းပြန်ပြီးတော့နောက်တစ်ခါထပ်မြင့်လာတယ်အဲ့တော့သူကဒီစီးပွားရေးနဲ့ပတ်သက်လို့ကြည့်မယ်ဆိုရင်အဖက်ဖက်ကနေမြင်လာတယ်ပေါ့နော
်အခုပြတ်ထန်းလိုက်တဲ့မော်တော်ယာဉ်ဥပဒေသစ်ဟာရင်မောင်းတွေအနေနဲ့စီကန်းလိုက်နာဖို့တင်းကျပ်လိုက်တဲ့အတွက်ရင်တိုင်းမှုအနေရရော့ပါစေရေးအထောက်အကူဖြစ်စေတယ်လို့အများကမြင်နေကြတာပါဒါကြောင့်လိုင်းကားမောင်းသူတွေရင်မောင်းပိုင်ရှင်တွေဘက်ကဘာကြောင့်ဒီဥပဒေကိုလိုက်နာဖို့ကန့်ကွက်နေကြတာလဲဆိုတဲ့မေးခွန်းနဲ့ပတ်သက်ပြီးမော်တော်ယာဉ်လိုင်းပေါင်းစုံထိန်းသိမ်းရေးမထသကတာဝန်ရှိသူတဦးကိုမေးကြည့်တော့
ကျွန်တော်တို့တရားဥပဒေစိုးမိုးမှုနည်းနေသေးတဲ့အတွက်အောက်ခြေမှာအမြန်ကျူးကျူးနဲ့ပြီးပြီးတော့ဆိုပြီးလုပ်နေတာဥပဒေတစ်ခုတောက်ပြီးအဲ့ဒီဥပဒေတိုင်းအမြဲတမ်းညီညွတ်ညွတ်ညွတ်နဲ့ကားတယ်ဥပဒေကလိုအပ်တဲ့အချိန်မှာဥပဒေထောက်တယ်မလိုအပ်တဲ့အချိန်မှာဥပဒေမရှိဘူးဆိုတဲ့သဘောမျိုးတည်းဥပဒေစိုးမိုးမှုကတရားဥပဒေစိုးမိုးမှုကကျွန်တော်တို့အောက်ခြေမှာနည်းနေတဲ့အတွက်ကျွန်တော်ဒီပြဿနာကြီးတက်နေတာလေ
အခုပြဋ္ဌာန်းလိုက်တဲ့မော်တော်ယာဉ်ဥပဒေတစ်မှာလိုင်စင်မပါဘဲယင်မောင်းနေတာယင်စီကံလမ်းစီကံဖောက်ပြတ်တာအပါအဝင်တက်မှတ်ထားတဲ့စီကံတွေကိုဖောက်ပြတ်တဲ့ဆိုရင်ငွေဒဏ်3,000သို့မဟုတ်5,000ထောင်ဒဏ်တစ်လချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်အခုလိုဒဏ်ချင်းငွေတွန်းမြင့်လိုက်တဲ့အတွက်ယင်မောင်းပိုင်ရှင်တွေနဲ့လိုင်းကားမောင်းသူတွေကမကြင်မနဲ့ဖြစ်ခဲ့ကြတယ်လို့ဆိုပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာ BOA အမေရိကန်အတန်ကနေစက်တင်ဘာလ17ရက်တောက်ကြနေ့မနေ့ပိုင်းအစီအစဉ်လေးကိုပုံမှန်ထုတ်လည်နေတဲ့အတန်လိုက်နေပြင်းလိုင်းဒိုမီတာ90လိုင်းလက်မီတာ190 kHz 1595တို့ကပါဒုချက်ပြီးတော့ထုတ်လင်းပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာမနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
ဒီရောင်းတာကတော့ကာခွဲလို့မလွယ်ဘူးခင်ဗျာဘာဖြစ်လို့အကုန်လုံးကဒုက္ခရောက်နေတာဟုတ်ဒုက္ခဘယ်တော့ရောက်မလဲဆိုတော့ပြောလို့မရဘူးလေဒုက္ခတွေ့လို့ရှိရင်လူတိုင်းလူတိုင်း
ဦးနှောင်းနဲ့အာရုံတော့စိတ်ပိုင်းဆိုင်ရာအထူးကဆရာဝန်ကြီးဒေါက်တာဆပ်ဆိုင်လုံပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒါနဲ့အတူနေဆက်ဒေတာအခြေစိုက်တိုင်းရင်းသားသတင်းတောက်တွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုလည်းတင်ဆက်ပေးပါမှာအခုတော့အဲ့ဒါတွေထုတ်လွှင့်မပေးရင်အရင်ဆုံးနားဆင်ကြရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကွာအမေရိကန်အီဒီယန်အတုံးနှုံးနဲ့ပတ်သက်ပြီးတော့ဒေါ်လာလာတန်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
loose cannon
ဖြစ်ပါလေစာလုံးပေါင်းက l o o s e loose ကခြောင်နေတာ c a n n o n cannon ကအမြောက်ဆိုတော့စကပိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘေကခြောင်နေတဲ့အမြောက်ပေါ့ဒီအသုံးဆင်းသက်လာတာကတော့တင်မော့လောကကဖြစ်ပါလေရှေ့တုန်းကစတင်မော့ကြီးတွေမှာအမြောက်တွေကိုတည်ဆောင်လေးရှိရမှာအမြောက်ကြီးတွေကိုကုန်းပတ်ပေါ်မှာတန်ကျိုးနဲ့မချီနှောင်ထားရင်အမြောက်ဟာလှိုင်းကြည့်တဲ့အခါမှာကုန်းဘက်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မှာဖြစ်ပါတယ်။ဒါကြောင့်မလို့တည်တည်ချာချာတန်ကျိုးနဲ့နေရာတကျမချီနှောင်ထားရင်လှိုင်းကြည့်တာနဲ့ကုန်းဘက်ပေါ်မှာငကိုတဲကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကလည်းလေးလံတဲ့အတွက်ကြောင့်ဟိုဘက်ဒီဘက်လိမ့်တဲ့နေရာမှာတင်မောသားတွေကိုအန်ဒီရဲပေးနိုင်တာဖြစ်ပါတယ်။တင်မောသားတွေအနေနဲ့ထိမယ်ဆိုရင်အတော်လေးမတက်တာတာမို့အန်ဒီရရှိနိုင်ပါလေဒီသုံးဆင့်တလာတဲ့ EDM အဓိပ္ပာယ်ကတော့ဒီသဘောတိုင်းပါပဲ EDM အဓိပ္ပာယ်ကလူတူအုပ်ကိုမထိန်ထားနိုင်ဘူးဆိုရင်အဲ့ဒီလူကအားချောင်းနေလှုပ်ချင်တာလှုပ်နိုင်တဲ့လူမျိုးဖြစ်တဲ့အတွက်ကြောင့်အန်ဒီရဖြစ်နိုင်တာကိုဆလုပ်ပါလေလှုပ်ပေးလို့မရတဲ့ပုံကိုမျိုးထိန်ထားဖို့လူတွေပုံကိုမျိုးအားချောင်းလို့သူလှုပ်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို EDM အသုံးရ loose cannon ရလို့ရည်ညွှန်းသုံးနိုင်ပါလေဒီသုံးနဲ့ပတ်သက်လို့ George Rupi ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John is known as a loose cannon so his co-workers are very careful with what they say in the office
John ဟာအချောင်းနဲ့လူရဲ့လို့လူသိများကြတယ်ဒါကြောင့်သူ့လူဖော်ကိမ့်ဘက်တွေကရုံမှစကားပြောရင်တိတ်ကိုသတိထားပြောကြရတယ်လို့ထိပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
John is known as a loose cannon, so his co-workers are very careful with what they say in the office.
အချောင်းလို့သူလောက်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရဘယ်လိုပြောမလဲ?
Loose cannon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍလေးကိုတင်ဆက်ပါတော့မယ်အခုတော့ကျန်းမာရေးကဏ္ဍမှာရေကြီးမှုလို့အနိဋ္ဌာယုံကြုံရပြီးတဲ့နောက်ပိုင်းမှာအဖြစ်များတဲ့စိတ်ယောဂအကြောင်းကိုတင်ပြထားပါတယ်အနိဋ္ဌာယုံတွေကြုံတွေ့ပြီးတဲ့နောက်စိတ်ဖြည့်ဆည်းမှုယောဂနဲ့အ ਨੇ အများဆိုသလိုဖြစ်လာနိုင်တယ်လို့စိတ်ပညာရှင်တွေကထောက်ပြကြပါတယ်စိတ်ပိုင်းရုပ်ပိုင်းပံ့ပိုးပေးမှုလိုရာမှာစာဝင်နေရေးပြန်လည်ထူထောင်ရေးတွေဝိုင်းခုပေးဖို့ပြင်တိုင်ပင်ဆွေးနွေးနှစ်သိမ့်တာနဲ့လိုအပ်ရင်စေပေကုသမှုတွေပြုလုပ်ပေးဖို့လိုတယ်လို့ဆိုပါတယ်ဒီအကြောင်းကိုစိတ်တက္ကသိုလ်တက်စိတ်ပညာဌာနနဲ့ငိမ့်စားပမောက္ခဌာနမှုအုံနောက်အာယုံကျော်နဲ့စိတ်ပိုင်းဆိုင်ရာယောဂအထုကုဆရာဝန်ကြီးဒေါက်တာဆပ်ဆိုင်းလုံကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคปมอคดอกเตอร์ซัสไซน์ลูกเค้าเนี่ยเยจี้พี่เนี่ยนอกไปมาจี้มาได้อันเดียริบ่เนาะดิค้าตีได้อึดจုံတွေจองစိတ်ပိုင်းဆိုင်ရာပြဿနာတွေအဖြစ်များတယ်လို့ပြောလို့ရှိပါတယ်ဆရာအခုကျွန်တော်တို့မြန်မာနိုင်ငံမှာเยจี้တာကဒီနိုင်ငံနဲ့အဝန်နေပါတော့ပေါ့ဖြစ်ခဲ့တာဆိုတော့အခုလို့ဒီစိတ်ပိုင်းဆိုင်ရာပြဿနာတွေဖြစ်လာနိုင်တဲ့အခြေအနေကြောင်းကိုနည်းနည်းရှင်းပြပါလား
အဲ့ဒါကို post traumatic stress disorder လို့ခေါ်ပါတယ်ခင်ဗျာဘာလို့ပြန်ရရင်တော့အလိတ်ထားရုပ်တစ်ခုခု ကျုပ်ပြည်ပြီးတဲ့နောက်ဖြစ်ပေါ်လာတဲ့စိတ်ပြည့်စုံမှုယောဂါပေါ့အနိဋ္ဌာယုံဆိုတဲ့နေရာမှာအားကြီးစီရပေါ့ဟိုတဘာဝပေးအန်တဲ့မင်္ဂလင်လောက်တာတို့ရေကြီးတာတို့မုန်တိုင်းဖြစ်တာတို့ဤတော်တာတို့တော့လူလုတဲ့ disaster တွေပေါ့မစစ်ဖြစ်တာတို့ဘုံပေါက်တာတို့ပြန်ပြီးဆွဲခံရတာတို့ဒုက္ခမှုတဲ့ကြုံတွေ့ရတာတို့ကား accident ရထား accident စသည်တွေပေါ့ဗျာတော့အပစ်အရုတ်ခါရတာပေါ့မကမလေးတွေကိုမတိတ်ချခါရတာတို့တိဆက်ခြင်းပတ်မှုခါရတာတို့အဲ့ဒါတွေကြုံတွေ့ပြီးတဲ့နောက်ဖြစ်ပေါ်လာတဲ့စိတ်ပီတိမှုကိုပြောတာပါ
ဟုတ်ကဲ့အခုလိုဒီရေကြီးပြီးတဲ့အခါမှာလဲအဖြစ်များလာခြင်းအကြောင်းရင်းကတော့အသက်အန္တရာယ်ဒီပါကြုံရတဲ့ဒီရေကြီးတဲ့ဓာတ်ကိုစိုးရင်ထိတ်လန့်တာပေါ့ဆရာနော်ဒီအနိဋ္ဌာယုံကိုပြန်မြင်နေရနေပြီးတော့ဖြစ်တာပေါ့အဲ့ဒီခါကျတော့ဒီယောဂမဖြစ်အောင်ဘယ်လိုကာကွယ်နိုင်မလဲအဲဘယ်လိုမျိုးအချက်တွေကိုသိထားသင့်လဲ
ဒီယောဂကတော့ကာကွယ်လို့မလွယ်ဘူးခင်ဗျာဘာဖြစ်ဆိုအကုန်လုံးကဒုက္ခရောက်နေတာဟုတ်ဒုက္ခဘယ်တော့ရောက်မလဲဆိုတာပြောလို့မရဘူးလေဒုက္ခတွေ့လို့ရှိရင်လူတိုင်းလူတိုင်းကတော့စိတ်ဖြစ်ခြင်းမှုတော့ရှိမှာပဲဒါပေမဲ့အနည်းနဲ့များกว่าတာပဲရှိမှာပေါ့
ဟုတ်ကဲ့အဲ့ဒီခါကျတော့အခုဒုက္ခတွေ့ပြောဆရာရဲ့စိတ်ဖြစ်စီမှုလည်းရှိနေပြီပေါ့။ဟောယောဂကိုလည်းခန်းစားမယ်အလားလားညားနေပြီဆိုရင်ဘယ်လိုမျိုးအခြေအနေကိုဆက်မဆိုးသွားအောင်ပေါ့။ပိုမဆိုးသွားအောင်ထိမ့်မလို့လဲ
။သူတို့ကတော့တော်တော်လေးကိုပံ့ပိုးမှုတွေနိုင်လို့တာပေါ့။မစိတ်ပိုက်ဆိုင်ရာပံ့ပိုးမှုအကုန်လုံးရှုတော့မျိုးစုံပါပေါ့။ကျမ်းမာရေးရောသင်္ချာရေးရောသဝတိရောအကုန်လုံးစုစုပြောထားပေးဖို့လိုတာပေါ့
။ဟုတ်ကဲ့။ပြုစုပြောထောင်ပေးလောက်တဲ့နေရာမှာဘာတွေကိုအဓိကထားဖို့လိုမလဲ
။သူတို့ရဲ့ဟိုပေါ့ psychological support တော့ရည်ကြီးတာပေါ့ဗျ။ဥပမာသူတို့ဖြစ်တဲ့တက္ကသိုလ်ပေါ်မှာမူတည်တာပေါ့တယောက်တစ်ယောက်ကမတူဘူးကြဖြစ်တာတည်းကလေနော်လူတွေမှာဆိုလို့ရှိရင်စိတ်ထိခိုက်ရှာအကြောင်းက၄ခုပဲရှိရဲဥပမာကျန်းမာရေးနော်လူမှုဆက်ဆံရေးစီးပွားရေးနဲ့ဂုဏ်သိက္ခာပေါ့ဒီ၄ခုမှာတစ်ခုခုထိခိုက်လို့ရှိရင်လူတွေကစိတ်ထိခိုက်တာပဲဗျဒါပေမဲ့တယောက်တစ်ယောက်ကတော့ threshold level ကြီးမတူဘူးနော် sensitive area ဖြစ်တာချင်းလည်းမတူဘူးဥပမာပြောရမယ်ဆိုလို့ရှိရင်လူကြီးကကျန်းမာရေးတက်ဖြစ်တယ်ဆိုလို့ရှိရင်တချို့ကျတော့ကြည့်လို့ရှိတယ်ပြီးလို့ရှိတယ်ဆိုတော့ねစိတ်တအကြီးကျယ်ကျထားတဲ့လူတွေလည်းရှိတယ်တစ်ဆင့်ဆက်ကဟာကင်ဆာရေးဖြစ်နေတယ်ဆိုတော့အမှစိတ်မထိခိုက်တဲ့လူလည်းရှိတယ်အဲလူမျိုးဆက်ဆံရေးပိုင်းမှာဆိုတော့တချို့ကျတော့ဒီဗီဇာကွဲတာနဲ့စိတ်ညစ်ပြီးမှကိုယ့်ကိုတတ်ပြီးလုပ်တဲ့လူတွေရှိတယ်လို့တစ်ဆင့်ဆက်ကဂျီစားတဲ့နိုင်ထားပြီးမှဘာမှမဖြစ်တဲ့လူတွေလည်းရှိတယ်လေအဲစီးပွားရေးကြတော့လည်းဒီလိုပဲပေါ့ဒီလည်းကုန်ရှုံးတာနဲ့စိတ်ကြီးကျယ်ထိခိုက်သွားတာလို့ပါလို့ရှိတယ်ဒီကတော့လည်းအကုန်လုံးဆုံးရှုံးပြီပဲဘာမှမထိခိုက်တဲ့လူတွေရှိပါလေ။ငါကုတ်တိတ်ခါအပိုင်းပေါ့။ဒီကတော့လည်းဌာနဆိုင်ရည်စားရမယ်ဆိုရင်စိတ်ကြည့်ပြီးစစ်ဆိုင်လုပ်ထားတဲ့လူတွေရှိတယ်လို့ထောက်ထဲဝင်လိုက်ထွက်လိုက်လုပ်တဲ့လူတွေလည်းရှိတယ်
။ဟုတ်ကဲ့ဆရာအဲ့တော့အခုလိုရေကြီးတာဆိုလို့ရှိရင်တော့ခုနကပြောတဲ့အချက်တွေနဲ့အားလုံးသွားထိခိုက်တယ်လို့ဖြစ်နေတာပေါ့
။အခုရေကြီးတယ်ဆိုတာကတော့ဒီ၄ခုလောက်ထိခိုက်သွားနိုင်တယ်ဆိုတော့အဲဒီ post traumatic stress disorder တော့အနေနဲ့များလာရှိပါလေဗျ။အဲ့တော့သူတို့ကိုယ်ကြီးပတ်ပုတ်မှုတွေနိုင်လို့အပ်ပါတယ်။စိတ်ပိုင်းဆိုင်ရာခန္ဓာကိုယ်ပိုင်းဆိုင်ရာသဝတ္တိပြည့်နဲ့ထူထောင်ရေးပေါ့အကုန်လုံးကိုအားရတူအပ်ပါတယ
်ဟုတ်ကဲ့ဒီစိတ်ပိုင်းဆိုင်ရာကုညီဖိမပေးမှုအနေနဲ့အသေးစိတ်ဆိုင်ရာအတိအကျဘာလုပ်ပေးဖို့လုပ်မလဲ
အသေးစိတ်ကတော့သူတို့ဖြစ်ပေါ်တဲ့လက္ခဏာမှမတည်တာပေါ့လေတချို့ကျတော့စိတ်တကျနေမယ်တချို့ကျတော့စိတ်စိတ်များနေမယ်အဲ့ဒါတွေကျတော့လည်းရှင်းပေးတဲ့နဲ့ပေးရမှာပေါ့ဒါပေမဲ့ psychological support ပေါ့ physical psychotherapy ရောပေါ့စကားပြောဆွေးနွေးပြီးတော့မှစက်တာအောင်လုပ်ပေးရမှာပေါ့
ဟုတ်ကဲ့အခုလိုဆွေးနွေးပြီးတော့ဒီကောင်ဆယ်လင်းပေါ့ဆရာနော
်ဒ
ီဖြောင်းဖြားပေးနိုင်တဲ့ကျန်းမာရေးလို့သာမြန်မာနိုင်ငံမှာအပြည့်အစုံရောဆရာကြီးရှိရလား
အပြည့်အစုံတော့မရှိဘူးခင်ဗျာဒါပေမဲ့ကျွန်တော်တို့ mental health program တွေတော့မတက်တည်တည်တော့လုပ်ထားတာရှိရလေမိခင်နေခေဆောက်ဆောက်ရဲ့အတင်းတို့မြန်မာနိုင်ငံအပြည့်အစုံအတင်းတို့ပူပါပေးပါတို့ကျွန်တော်တို့ training တွေပေးထားပါတယ် training of trainer တို့ဆက်ပေးပြီးမှဆင့်ပွားပြီးမှလွတ်တယ်တွေကိုဒီဒီလိုလုပ်ဖို့လို့ဒီလိုတော့ပစ္စတိစ်လောက်မဟုတ်ရင်တော့မလည်းပါပါတော့ပြောတတ်ဆိုတတ်ပါလေ။တို့တို့ပြည်သူတွေတဲ့အားလုံးမှာလည်းစိတ်တုခုဌာနတွေဖွင့်ထားပါလေ။အတူတူကနေတစ်ပြင်းနမှာဒီကျမရေးဌာနတွေပါလေ။ကျမရေးဝန်ထမ်းတွေလည်းအချိန်က basic ပေါ့။ basic training ပေးထားတာရှိပါလေ
။ဟုတ်ကဲ့။အဲ့တော့ကုသမှုအပိုင်းပေါ့ဆရာနော်။လူနာရီအနေနဲ့မြန်မာပြည်မှာကဒီစိတ်ယောဂါနဲ့ပတ်သက်လာလို့ရှိရင်ဒီဆရာဝန်ပြမှာစိုးရင်လေးရှိပါတယ်ဆရာ
။ဒီဆရာဝန်ရက်ပြပေါ်တော့တော့စိုးရင်ပါလေ။ဒါပေမဲ့ဒုက္ခရောက်လာရင်တော့စပ်တကြပါလားများပါတယ်ဥမာအိတ်စုံပြောတာတို့တစ်ချေလုံးဝင်းနေတာတို့ဘာမှစိတ်ဝင်စားတော့တာတို့ဒီကိုရတဲ့ရှင်းလို့ဖို့တော့စိတ်ဝင်စားတော့တဲ့လူတွေပေါ့တော့သူတို့ခံစားရတာတော့အကူရမဲ့ပေါ့တွေ့ရမဲ့ဖြစ်နေမယ်ကလေးတွေဆိုရင်ကတည်းကမကြည့်ဖြစ်နေတတ်တယ်သူတို့တုံ့ပြန်မှုကတော့ပြီးခဲ့တဲ့အနိဋ္ဌာယုံတွေပြန်ပြီးတော့တွေးမိပြီးတော့ပြန်ခံစားပြီးလွန်မေးကြောက်နေတာတွေပဲရှိတယ်တော့အိမ်မက်ဆိုးတွေမက်မယ်အိမ်မပျော်ဘူးအလားတူပတ်ဝန်းကျင်တို့ထားရောက်လာဆိုရင်သူတို့က ောက်နေမှာပေါ့ဗျာကားအက်ဆီဒန့်ဖြစ်ပြီးတဲ့လူကကားမစီးရတာတို့တင်ပေါ်ပေါက်တာကျုံတဲ့လူကတင်ပေါ်မစီးရတာတို့အရေးကြီးတဲ့ကိစ္စတွေလည်းတို့မိနေတတ်ပါလေခါတိုင်းလို့လည်းတက်တက်ကြွကြမရှိတော့ဘူးလူတကာကသူ့ကိုဝိုင်းပယ်ထားတယ်ဆိုတာခံစားရတာပါဒါသူတို့ရဲ့ခံစားချက်ကိုလည်းပြပြပေါ်ပါမဖော်ပြနိုင်ဘူးခင်ဗျရှင်းရေးအမျိုးအမည်လည်းကြော့သွားတယ်ဥပမာအလုပ်ကိစ္စတို့ဒိန်တော်ရေးကိစ္စတို့ပညာရေးကိစ္စတို့ခါတိုင်းလို့မျိုးတက်တက်ကြွကြမရှိတော့ဘူးအဲ့လိုကျုံလူပဲနေကျုံလူပဲစားလို့ဟိုအမျိုးရောက်သွားမှလည်းကြောက်ပါပါအဲ့ဒါကျတော့လူကုတ်ကူးမှုအန္တရာယ်လည်းရှိလာကြပါလေ။နောက်မထင်မှတ်ပဲနဲ့တို့ကပောက်ခွဲတတ်တယ်။ဥပမာပြရရင်တော့ကျဲမှန်မှုတဲ့စားကလေးလူပေါ့။စီလန့်စားစားပွားတဲ့နေရာတွေဆိုတဲ့ပုံမျိုး
။ဟုတ်ကဲ့ဆရာ
။ဒါတွေတို့ကပြုစုကူတတ်ဖို့လိုအပ်ပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီစေကူတတ်မှုအပိုင်းအနေနဲ့ရော
စိတ်ကြည်စေလေ။ဒါရှိရလေ။အဲ့ဒါတစ်ခုခုပေါ့။နောက် antidepressant ပေါ့။ antidepressant တွေလည်းအားရှိရပေါ့။စိတ်ကြရတဲ့ပြလာအဲ့ဒါတခုကအကြီးကလုံးပါပါ
ဟုတ်ကဲ့တကယ်လို့အဲ့လိုမကူတာဖြစ်လို့ရှိရင်ဘယ်လောက်ထိအချိန်နေဆိုးသွားနိုင်လဲ
ဘယ်လောက်ထိနေဆိုးသွားဆိုကိုယ်ကိုတတ်တည်သွားတာတို့လူတော်မတိုးတော့တာတို့လူဖြစ်ရှုံးသွားတာတို့အတိဖြစ်သွားနိုင်တာပေါ့အဲ့ဒါတွေမဖြစ်တော့ဆိုတော့တတ်တယ်ဆိုတာစီကကွရပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
အပတ်စဉ်ကျမကြီးကနာကိုနားဆင်ကြရတာဖြစ်ပါလိမ့်ခင်ဗျာအခုတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုအလှည့်ပေးကြအောင်ပါ BNI အဖွဲ့သားတွေနေကြားဒေသမှာရှိတဲ့သတင်းတောက်တွေစုစည်းပြီးတော့တင်ဆက်ထားတာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းမုံကုတ်ထုဒေသဘက်မှာကချင်လူလတ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရစစ်တပ်တို့အကြားမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေထိုင်းမြန်မာနယ်စပ်ဖျားသုံးစုမျိုးမှာပထမဆုံးအကြိမ်မဲဆွဲစီယုံရေးပြုလုပ်ခဲ့တဲ့ဆိုတာနဲ့ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်အတွင်းကနိုင်ငံရေးပါတီတွေမဲဆွဲစီယုံရေးခီးစင်းနေတဲ့အခြေအနေတွေအကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်လူလတ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရစစ်တပ်အကြားစက်တင်ဘာလကစပြီးတိုက်ပွဲတွေဇက်တိုက်ပြန်လည်ဖြစ်ပွားလာခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမုံကိုအထုဒေသလွေကျုံဘုံတောင်ပေါ်မှာပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့မှာ KIA တပ်ရင်း36နဲ့အစိုးရတပ်နေမြေရှင်းလင်းရေးတပ်ဖွဲ့များအကြားတိုက်ပွဲဖြစ်ပွားခဲ့တာဖြစ်တယ်လို့မုံကိုဒေသခံတွေကပြောပါတယ်။တနေ့လုံးအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပေမဲ့နှစ်ဖက်ထိခိုက်မှုကိုတော့အတိမပြုနိုင်သေးပါဘူး။တန်လွင်မြင့်အရှိဘက်ကိုကန့်ဒေတာနဲ့ဆက်ဆက်နေတဲ့ KIA တရင်36 38မွန်ဂိုဖောင်းဆိုင်ဒေတာဟာတရုတ်နယ်စပ်တစ်လျှောက်မှာရှိပြီးအဲ့ဒီနယ်စပ်တစ်လျှောက်မှာပြီးခဲ့တဲ့တပတ်ကျော်ကနေတရုတ်စစ်တပ်ကလုံခြုံရေးတပ်စခန်းတွေတိစောက်လာတယ်လို့တရုတ်နယ်စပ်ကချင်ဒေတာခန့်များကပြောပါတယ်ဒီလုံခြုံရေးယူနေတဲ့အခြေအနေကိုကြည့်ချင်းအားဖြင့်အစိုးရတပ်နဲ့ KIA တပ်ကြားတိုက်ပွဲတွေပြန်လည်ပြင်းထန်လာနိုင်ပွဲရှိတယ်လို့လည်းစစ်ရေးစောင့်ကြည့်သူတွေကပြောပါတယ်
လာမယ့်ရွေးကောက်ပွဲအတွက် NLD ခေါ်မျိုးတားဒီမိုကရေစီဖွဲ့ချုပ်ကနေကရင်ပြည်နယ်ထားမြန်မာနယ်စပ်ဖျားတုံးစုမျိုးမှာပထမဆုံးအကြိမ်မဲဆွဲစီယုံရင်ပြုလုပ်ခဲ့တယ်လို့ဖျားတုံးစုမျိုး NLD ပြန်ကြားရေးမှူးဦးအောင်စိုးကပြောပါတယ်စက်တင်ဘာလလလယ်မှာပြုလုပ်ခဲ့တဲ့မဲဆွဲစီယုံရင်ခီးစင်မှာဂျိုင်ရင်စိတ်ကြီးမြုပ်နယ်မှာဝင်ရောက်ရွေးခံမဲ့လွတ်တော်ကိုယ်စားလှယ်လောင်းတဲ့အပြင်ဖျားတုံးစုမြုပ်ခံ NLD ပါတီဝင်တွေပါဝင်ခဲ့ပါတယ်ဒီရွေးကောက်ပွဲမှာနိုင်ရခဲ့ရင်2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးပြည်တွင်းငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးပြည်သူလူထုရဲ့စားဝတ်နေရေးစည်ရင်းမွေးတည်မှုတိုက်ဖြတ်ရေးအတွက်တတ်နိုင်စွာရှိတလောက်ကြိုးပမ်းသွားမယ်လို့လည်းမင်းဆွေခီးစင်မှာပါဝင်ခဲ့တဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းဦးတင်မြဦးကပြောပါတယ်ဖျားတုံးစုမြို့ဟာနယ်စပ်မြို့ဖြစ်တယ်လို့နယ်မြေတည်ငြိမ်မှုမရှိတဲ့အတွက်အရင်ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်မရှိတဲ့ဒေသအဖြစ်တမတ်ခံရကနေ2015ရွေးကောက်ပွဲမှာပထမဆုံးအကြိမ်ရွေးကောက်ပွဲကျင်းပခွင့်ရခဲ့တာလည်းဖြစ်ပါတယ်
။ကချင်ပြည်နယ်မှာလာမယ့်ရွေးကောက်ပွဲမှာဝင်ပြိုင်မဲ့ကချင်ဒီမိုကရက်တစ်ပါတီ KDP ကနေမဲဆွယ်စည်းရုံးမှုတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ကချင်ဒီမိုကရက်တစ်ပါတီအနေနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးနဲ့တယံဇာတစီမံခွဲဝေရေးပေါ်လစီတွေကိုရှေ့တန်းတင်စီယုံသွားမှာဖြစ်တယ်လို့ပါတီခေါင်းဆောင်ဖြစ်တဲ့ဥကုမ်ဂရောင်အောင်ခမ်းကပြောပါတယ် K KDP ပါတီအနေနဲ့ကချင်ပြည်နယ်အတွင်း73မြို့နယ်မှာလွတ်တော်ကိုယ်စားလှယ်နေရာစုစုပေါင်း32နေရာမှာရှင်ပြိုင်မှာဖြစ်ပါတယ်။ကချင်ပြည်နယ်ကအခြားပါတီတွေနဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ပါတီကောင်းဆောင်တွေအတီးတီးမဲဆွယ်စည်းရုံးမှုတွေစတင်လှုပ်ရှားနေကြပြီဖြစ်တယ်လို့သိရပါတယ်။
ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ခွလမြို့နယ်ခွဲတွင်မြန်မာတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကနေတိုက်ပွဲဖြစ်ပွားခဲ့ရမှာမြန်မာတပ်မတော်ဘက်ကနေတိုက်လေရင်လေကြောင်းကူနဲ့တိုက်ခိုက်ခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူပုံမူကြီးဆိုင်လာကပြောပါတယ်စက်တင်ဘာ16ရက်နေ့မနေ့ပိုင်းမှာဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ပွဲမှာတော့တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မြန်မာတပ်မတော်ဘက်ကတော့ထိခိုက်မှုကိုတော့မသိရှိရသေးဘူးလို့လည်းသူကဆိုပါတယ်စက်တင်ဘာလ3ပိုင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကရှမ်းပြည်နယ်အတွင်းဆက်တုံးမြုံနယ်မှာတပ်စခန်းတိစောက်ခွင့်ပေးဖို့မြန်မာအနာပိုင်တွေကိုတင်ပြတောင်းဆိုပြီးမှအခုလိုထိုးစစ်ဆင်တိုက်ခိုက်မှုတွေဖြစ်ပွားလာတယ်လို့ပုံမူကြီးဆိုင်လာကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့တုန်းကလွယ်လင်ခရိုင်မင်းပေါ်မြို့အရှိတ်ဘက်ဆံဘူးကျေးရွာမှာမြန်မာတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့တပြည်လုံးအတိုင်းအတာပစ်ခတ်ရက်စဲရေး NCA လက်မှတ်ရေးထိုးဖို့အစီအစဉ်ဖြစ်နေကြောင်းထုတ်ပြန်ထားတဲ့အဖွဲ့လည်းဖြစ်ပါတယ်။
ကရင်ပြည်နယ်မှာ2015ခုနှစ်အတွင်းလူကုန်ကူးမှု3မှုနဲ့လူမောင်ခိုး4မှုကိုနေမြေတာဝန်ခံရဲများကဖော်ထုတ်နိုင်ခဲ့ပါတယ်။လူမောင်ခိုးမှုတွေကတော့တရားမဝင်အေဂျင်စီမဟုတ်တဲ့လူတွေကနေအများစုခံရပြီးလူကုန်ကူးမှုတွေမှာတော့ပြည်တစားအဖြစ်စီခိုင်းမှုခေါင်းပုံဖြတ်မှုနဲ့အတင်းအဓမ္မခိုင်းစေမှုတွေဖြစ်တယ်လို့ကရင်ပြည်နယ်လူကုန်ကူးတာစီရေးတပ်ဖွဲ့မှုရေးမှူးမင်းမောင်ကပြောပါတယ်ကရင်ပြည်နယ်အတွင်းမြဝတီနယ်မဲဆောက်နယ်ဆက်လန်းကိုအသုံးပြုများတဲ့အတွက်လူကုန်ကူးမှုများသလိုလက်ရှိပြည်တွင်းထဲမှာလည်းလူကုန်ကူးမှုတွေရှိနေစေလို့ရေးမှူးမင်းမောင်ကဆိုပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်လာမယ့်နိုဝင်ဘာလပထမအပတ်မှာကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြဖို့အတွက်ရခိုင်ပြည်နယ်ကရခိုင်နိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဟာအခုခါမှာမဲဆွယ်စည်းရုံးမှုတွေအပြိုင်ဆိုင်လုပ်နေကြပြီဖြစ်ပါတယ်။ဒီမဲဆွယ်စည်းရုံးရေးခီးစဉ်မှာရခိုင်နိုင်ငံရေးပါတီတွေအနေနဲ့ပြိုင်ဘက်ပါတီတွေလိုငွေကြေးမတုံ့နိုင်ပေမဲ့စည်းရုံးရေးအခြေအနေကောင်းတယ်လို့ပါတီခေါင်းဆောင်တွေကပြောဆိုနေကြသလိုတတိပုဂ္ဂလကိုယ်စားလှယ်လောင်းတွေအနေနဲ့ကတော့စည်းရုံးရေးမှာအခက်အခဲရှိနေတယ်လို့လဲဆိုပါတယ်။ဒီအခြေအနေတွေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါရရှင်။
ရခိုင်ပြည်နယ်မှာအားအကောက်ဆုံးဖြစ်တဲ့ရခိုင်မျိုးသားပါတီ ANP ကတော့စည်းရုံးရဲ့အခြေအနေကောက်နေလို့ပါတီဘော်ကောက်ဆောင်တူဦးဖြစ်တဲ့ဦးခိုက်ပြေစိုးကအခုလိုပြောပါတယ
်ကျွန်တော်တို့မြို့နယ်ပါတီတွေကိုစွတ်တော်ကိုယ်စားလှယ်လောင်းတွေကမစ်ဆယ်စည်းရုံးရဲ့အခြေအနေကြားတဲ့အခါမှာတချို့တချို့မြို့နယ်တွေကတော့အခြေအနေကောက်နေတယ်လို့ပဲကျွန်တော်တို့ကသတင်းပေါ်ပါတယ်အထူးသဖြင့်ကျွန်တော်တို့ပုံနာကျွန်းပေါတော်ကျောက်တော်မြောက်ဦးမင်းပြမြေပုံရတဲ့တောင်ဦးပြီးတောင်မောင်တို့အဲ့ဖက်အချမ်းတွေမှာတော့အခြေအနေတော်တော်လေးကိုကောက်နေပါတယ
်ရခိုင်ပြည်နယ်မှာရခိုင်မြို့သားပါတီရဲ့အဓိကပြိုင်ဖက်ဟာကျန်းခိုင်ရဲ့ပါတီဖြစ်ပြီးစေယုံရဲ့ဆန်းတဲ့အခါတခြားအခခဲမရှိဘူးလို့လေဦးခိုက်ပြေစိုးကပြောပါတယ်ရခိုင်မြို့သားပါတီကရခိုင်ပြည်နယ်ကကိုယ်စားလှယ်နေရာအလုံးရှင်းပြည်နယ်ပလောဝါမြို့နယ်အေယာဝတီတိုက်နယ်ရန်ကုန်တိုက်ဒေသကြီးကနေရာတစ်လျှောက်အပအဝံစူးစူးပေါက်ကိုယ်စားလှယ်လောက်89ဦးဝန်ရောက်ချိုက်ပြိုင်သွားမှာပါကျောက်ဖြူမြို့နယ်မှာတတိပုဂ္ဂလအဖြစ်ဝန်ရောက်ချိုက်ပြိုင်မဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောက်ဦးထွန်းလွင်ကတော့စေယုံရဲ့ကာလမှာကြုံတွေ့ရတဲ့အခခဲတစ်လျှောက်ကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်
ကကေဆိုတာတော့ဟိုပါပါကျွန်တော်နဲ့ပြန်ရဖို့ private ကြီးရဲ့လုံရပါလေ private ကြီးရဲ့
အခက်ခဲဆိုတာကကျွန်တော်တို့ပြန်ပက်တွေရဲ့လှုပ်ရသေးပါကျွန်တော်ကတတိပုဂ္ဂလဖြစ်နေတော့ဘာတီတွင်းကလူတွေရဲ့ကျွန်တော်ကိုတိုက်ခိုက်မှုနောက်တစ်ခါကြက်ခိုင်ဖူးပြီးပါတီကကြေးလက်တွေကိုဆင်းတဲ့အခါမှာငွေကြေးသုံးပြီးစည်းရုံးမှုတွေပါတယ်လေအဲ့ဒါလို့စည်းရုံးမှုတွေကိုကျွန်တော်တို့ခံနေရတယ်ငွေကြေးသုံးတာသူ့ဟာသူသုံးတာဖြစ်ပေမဲ့ကျွန်တော်ကိုပုံကိုရေးရတိုက်ခိုက်မှုတွေရှိနေပါတယ်
ရခိုင်မျိုးဆိုင်ပါတီကတော့ပေါတော်မျိုးနေကနေရာတွေမှာအလားအလာကောက်တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်ရှိပိုင်မဲ့ဦးမြတ်ထွန်းကတော့အခုလိုပြောပါတယ
်တို့တို့သောက်ကံမှုကကျွန်တော်တို့ကိုသူဆိုပါတယ်ကျွန်တော်တို့ပြောပြတဲ့ဟာကိုကျွန်တော်တို့အကုန်လက်ခံရတိုက်တာရှိပါတယ်ကျွန်တော်တို့ရခိုင်မျိုးဆိုင်ပါတီကတော့လည်းပေါတော်မျိုးနေမှာကိုယ်စားလှယ်လောက်၄နေရာကျွန်တော်လုံးကျွန်တော်ပြိုင်တယ
်ရခိုင်ပြည်နယ်ထဲမှာတော့ရခိုင်မျိုးသားပါတီကျန်းခိုင်ရဲ့ပါတီတယန်သာစေလုံးညီညွတ်ရဲ့ပါတီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရခိုင်မျိုးဆိုင်ပါတီရခိုင်ပြည်နယ်အမျိုးသားအားစုနဲ့တတိပုဂ္ဂလတွေဝန်ရောက်အရွေးခံကြမှာဖြစ်ပါတယ်
ဆက်ပြီးတော့မွန်ပြည်နယ်အတွင်းကနိုင်ငံရေးပါတီတွေကတော့အပြိုင်ဆိုင်မဲဆွယ်စည်းရုံးနေကြပါတယ်။လက်ရှိအနေအထားမှာတော့အခက်အခဲတွေမရှိသေးဘူးလို့ပါတီကိုယ်စားလှယ်တွေကပြောကြပါတယ်။ဒီအခြေအနေကိုတော့မြင့်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင
်။2010ခုနှစ်ရွေးကောက်ပွဲဝင်ခဲ့တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကတော့ပါတီစည်းရုံးရေးအခြေအနေနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရှိသူနိုင်စံတင်ကအခုလိုပြောပါတယ်။
ဒါနဲ့မြို့နယ်တိုင်းမှာခုစည်းရုံးရေးဆင်းနေကြပြီ။ဘောကဒီလိုပြတာက
ခေါ်ပြောမဲ့အစီအစဉ်လေးပဲရေးပေးလိုက်အချက်နဲ့တွေသူကလည်းတော့အသိပြအောင်ပဲသူတို့ဆင်းနေကြတယ်ဘာဖြစ်လဲဆိုတော့သူတို့ခုခုချက်တင်တာကခုနဲ့ကွန်ပျူတာရုံးကိုတင်တယ်လေကျွန်တော်ကပါတီထားအောင်မဲ့ဆိုတော့ခုအင်းလူတို့အားရရှိပြီးသားပါတီအားလည်းရှိပြီးသားလူတို့နဲ့အားရှိပြီးအချင်းကြီးကောင်းမှ
မွန်ပြည်နယ်ဆယ်မြို့နယ်မှာခုစလဲလောင်း30တနေရာဝင်ရောက်ရှင်ပြိုင်မဲ့တိုင်းရင်သားစည်းလုံးညီညွတ်ရေးပါတီကလည်းမဲဆန္ဒနဲ့အားလုံးမှာစီယုံရေးဆင်းနေပြီလို့ပါတီယာယီဥက္ကဋ္ဌဥပရှင်ကပြောပါတယ
်အားလုံးဆင်းနေပြီဆိုတဲ့အဲမှာမော်ဒယ်ကနည်းနည်းနောက်ကျမယ်ခုမှသူတို့စီမံချက်ဆွဲတယ်ဒါကြောင့်ကုမ္ပဏီတွေဆင်းနေကြပြီနောက်ဘာလို့လာပြရင်နေနဲ့ပါဗလက်တွေလည်းအနိကကာလမှာပဲဝေးကြမှာ
လက်ရှိအနေအထားအရမဲဆွယ်စီယုံရေးလှုပ်တဲ့နေရာမှာအခက်အခဲတွေမရှိသေးဘူးလို့နိုင်ငံရေးပါတီတွေကပြောပါတယ်ဒါပေမဲ့နောက်ပိုင်းကသတ်ချက်တွေရှိလာမှာကိုစိုးရိမ်နေရတယ်လို့မော်မျိုးရပါတီကိုယ်စားလှယ်လောင်းနတ်ဆန်းလှိုင်ကအခုလိုပြောပါတယ
်လောလောဆယ်ကတော့အဆဆိုတော့ပိတ်ပြီးတော့ချုပ်ချုပ်ထွေးထွေးတော့မရှိသေးဘူး။ဘာလို့လဲတော့လည်းအင်အားကြီးကြီးမားမားလည်းမရှိသေးဘူး။ကျွန်တော်ကဟိုကြီးကြီးမားမားဖြစ်လာတဲ့အချိန်ကြိုင်ကသတ်ချက်တွေပါလေဖြစ်လာမလား
။ NLD ကမျိုးရဒီမိုကရေစီဖွဲ့ချုပ်ကလည်းစီယုံရေးလုပ်ငန်းတွေလှုပ်ဆောင်နေပြီးလက်ရှိမှာခက်ခဲမရှိသေးတယ်လို့လူထုစိတ်ဝင်စားမှုရှိနေတယ်လို့ပြည်နယ် NLD တွင်းမှုဥငွေမြင့်ကပြောပါတယ်။ဒါပေမဲ့လည်းပြည်သူတွေအနေနဲ့ကတော့နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးရေးပေါ်စိတ်ဝင်စားမှုအားနည်းနေတယ်လို့မော်လမြိုင်မြို့ခံသူကခုလူပြောပါတယ
်။မဲဆွယ်စည်းရုံးမှုကတော့လူတို့ကြားမှာတော့တော်တော်များများနဲ့ထူးခြားအားကိုးရတဲ့ပါတီတွေကလည်းခြားလာတဲ့လူတွေရဲ့အမှတ်ကောင်းတွေရဲ့ဒီချင်းကိုကြည့်တဲ့ကိစ္စကြားနေတာတော့ပြည်ရတယ်လို့ပြောတာ။
မွန်ပြည်နယ်မှာမွန်သေးတာလုံးဆိုင်ရာဒီမိုကရေစီပါတီ၊မွန်မျိုးရပါတီ၊ပြည်တော်စုကြံ့ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊တိုင်းဒါစည်းလုံးညီညွတ်ရေးပါတီNLD မျိုးရဒီမိုကရေစီဖွဲ့ချုပ်အစရှိတဲ့နိုင်ငံရေးပါတီ78ပါတီကနေလာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုအထုဒေသဘက်မှာကချင်လွတ်လပ်ရေးတပ်မတော် KNA နဲ့မြန်မာအစိုးရစစ်တပ်တို့အကြားတိုက်ပွဲတွေဆက်တိုက်ပြန်လည်ဖြစ်ပွားလာနေပါတယ်လာမယ့်ရွေးကောက်ပွဲအတွက် NLD ခေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေကရင်ပြည်နယ်ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာပထမဆုံးအကြိမ်မဲဆွယ်စီယုံရီပြုလုပ်ခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့လာမယ့်စနေညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာနဲ့ပတ်သက်ပြီးတော့ကြေညာချက်ကိုနားဆင်ကြအောင်ပ
ါ။လာမယ့်နိုဝင်ဘာလရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်းနေကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့နောက်တစ်ကြိမ်ထပ်မံထုတ်ပြန်ရမှာလဲအမားရုံနဲ့အတော်များများပါဝင်လာပြန်တယ်လို့သိရပါရယ်။ဘာကြောင့်ဒီမဲဆန္ဒရှင်စည်းထုတ်ပြန်မှုအခောက်အခါအခါကမှားယွင်းမှုတွေရှိနေတာပါလဲ။ဒါဟာယူကောက်ပွဲပေါ်တက်ရောက်မှုဘလောက်ရှိနိုင်မလဲ။လာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလူရာကိုမိမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သရရှင်တွေကိုကြိုဆိုပါရခင်ဗျာ
ပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါစေခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်အကြမ်းဖက်တိုက်ပွဲတွေရောင်းတိုင်းပြည်ကထွက်ပြေးရတဲ့ဆီးရီးယားပြည်သူ၄သန်းကျော်ရှိနေပါပြီအများစုကတော့အိန္ဒိယ၊တူရကီ၊လေဘနွန်၊ဂျော်ဒန်၊အီရတ်နဲ့အီဂျစ်နိုင်ငံတွေမှာခိုးလုံနေကြပါတယ်။ဒါပေမဲ့ဘရှားအယ်အစတ်ကိုသစ္စာခံသူတွေရောဒက်ရှ်လိုအစွန်ရောက်အကြမ်းဖက်အုပ်စုတွေပါအရသာတွေကိုပစ်မှတ်ထားနေကြလေတော့ပို၍ပို၍များပြားသောပြည်သူတွေဟာနေဆက်ကိုဖြတ်ကျော်ထွက်ပြေးနေကြရဆဲဖြစ်ပါတယ်။ဆီးရီးယားဒုက္ခသည်အများအများကိုလက်ခံထားပြီးဖြစ်တဲ့အိန္ဒိယနိုင်ငံတွေမှာစီဘွားရေးလူမှုရေးအရထိခိုက်မှုဟာသိသာထင်ရှားလာနေပါတယ်။တူရကီနိုင်ငံမှာဆိုရင်ဒုက္ခသည်2သန်းကျော်လက်ခံထားရပြီးဂျော်ဒန်နိုင်ငံမှာဆိုရင်နိုင်ငံလူဦးရေ20ရာခိုင်နှုန်းကျော်ကျော်ဟာဒုက္ခသည်တွေဖြစ်နေပါတယ်။ဆီးရီးယားပြည်သူများစွာတို့ဟာလည်းထွေပြင်းမှဖြစ်တော့မယ်ဆိုတာကိုခက်ခက်ခဲဆုံးဖြတ်ခဲ့ကြရတာပါ။ထောင်ပေါင်းများစွာသောမိသားစုတွေမှာမွေးကင်းစကလေးငယ်များမှသည်ဘိုးဘေးတွေအထိအသက်အရွယ်အဆုံးပါဝင်ကြပြီး Bolgan Junzo Pia, Uyaba Levango Zayo Nijavare. Muyenangamha Tapia Muri, Song Samet Chain Ti. Gondika Sida Bava Sindan Nanye Dwe, Niat Ku Yasile Melo, Yolinjan Diluzwane Yara Piapare. Through her Uyaba Nanganima Lunjumu Sajara Le Piapare. Uyaba Nangan Yara, through Nine, Doka there you go, Baby, Bemia, Lakan, I may Sura Sumpiapo Sizin Yadlu. ဒုက္ခဒယ်ကိုကူညီဖို့အတွက်လည်းအရင်အမြစ်တွေစုစည်းနေကြပါတယ်အမေရိကန်ပြည်ထောင်စုဟာဒုက္ခဒယ်လက်ခံရေးအတွက်အစီအစဉ်တရက်ကိုချမှတ်ထားပါတယ်အထူးသဖြင့်ဆီးရီးယားဒုက္ခဒယ်ရဲ့လူအပ်ချက်တွေကိုသဘောပေါက်နားလည်ပါတယ်ဒါကြောင့်လည်းလာမယ့်နှစ်မှာဆီးရီးယားဒုက္ခဒယ်တစ်သောင်းလက်ခံမယ်လို့အမေရိကန်သမ္မတကဆုံးဖြတ်လိုက်ပါတယ်တချိန်တည်းမှာပဲဒုက္ခဒယ်အများအပြားကိုလက်ခံထားရတဲ့နိုင lay a tau banri poop in the barre. The Biazna Saturday Ningani dignity American Bishanzuha, Sanamu tau ban dollar, Lizan Jobu tau banga bishabare. Poobi egi rab joya in American Bishanzuha, Suya Biazna, Nangan ye and Indians of Sisin and Boatra, Sandaman Lanyanga, Juban, the Jim Epshabare. But I'm less saying, now some name Maro, Dukade, Miazujiha, Tani Pianjama, Drepshabare. The people of Syria, Nangama, Nangani, and Kubiabutia, Pieton Lazibi, Syria, Pidriha, Longjong, Ningyan, Tininda, Minangango, Piandoa, Nama, Piedelo, American Nanganjae, Wunjitana, Bioguia, John Kirby, Bioja, like Paraknia.
American Soya, the Bora, and the Abogu, Timjalu, Pivavishin.
American Suya, the Bora, Mina Pipido, Vue, Abom Hojo, Tizzy, Abarakna, Vue American Tangani, a good lashi, Tolan Bini, a season of Menashina, Yanikuna, it is Lanumita, such as Sakun and Nessel Lirugani, Pian Levido, Tolan Pito Mava. Good old, take down your Ningagatri and Chinjoku, Manana Changa, Tina Pivalimia.
ကိုလွန်ငွေရဖို့စူးစမ်းကြတဲ့ဒုက္ခသည်ရေပမာဆုံးရောက်လာကြတဲ့EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့23မှာတပုံးတပင်စုပြုံနေတာကိုလျှော့ချဖို့ကြိုးပမ်းတဲ့အနေနဲ့ဒုက္ခသည်တသိန်း2000ကိုခွဲဝေတာဝန်ယူမဲ့အစီအစဉ်ကိုဥရောပလွှတ်တော်ကလက်ခံလိုက်ပါတယ်။ကြာတာပြင်းနေ့ကထောက်ခံမဲ့300ခုနှစ်စနစ်မဲ့ကန့်ကွက်မဲ့190လေးမဲ့ဈာနေ50လေးမဲ့နဲ့EU လွှတ်တော်မတ်တွေကမဲခွဲဆုံးဖြတ်ခဲ့ကြတာပါနောက်တစ်ဆင့်အနေနဲ့ကတော့အစီအစဉ်ကို EU ပြည်ရေးဝန်ကြီးတွေကနေအတည်ပြုပေးရမှာဖြစ်ပြီးအစီအစဉ်ကိုလက်မခံကြတဲ့အရှေ့ဥရောပနိုင်ငံတွေရဲ့ရည်တည်ချက်ကိုလည်းပြောင်းလဲလာအောင်လုပ်နိုင်ကြတော့မှာဖြစ်ပါတယ်။ဣရန်နျူကလ িয়ার သဘောတူညီချက်ကိုအမေရိကန်လွှတ်တော်ကမဟန့်တားနိုင်ခဲ့တဲ့အတွက်နောက်တလအတွင်းဣရန်ဘက်ကလိုအ
ဒီနေ့ဆက်တင်ကျုံးဝင်နေနေမှာပဲအီရန်နိုင်ငံဟာထောင်နဲ့ချီတဲ့စတီဖူဂီလို့ခေါ်တဲ့ဘဟုခွာဇက်တွေကိုဖျက်သိမ်းပြီးတော့တူလောင်ကန်ထဲမှာတင်ထားမှာဖြစ်ပါတယ်။ဒါပြင်ယူရေနီယံတန့်စင်ရေးစက်ယုံတွေမှာလည်းပွင့်လင်းမြင်သာမှုရှိစေမဲ့အစီအစဉ်တွေကိုအီရန်အနေနဲ့ချမှတ်ရမှာဖြစ်ပါတယ်။
ထေတရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမန္တလေးချမ်းကျင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ညနေဘက်6:00ရနေ9:00ထိထုတ်လိမ့်မယ်အစီအစဉ်တွေကိုလိုင်းဒိုမီတာ16စက်9နဲ့25ငါးရုပ်ကနေအတန်လှင့်ပေးသွားမှာဖြစ်ပါတယ်တို့ဒါရှင်များနဲ့တကွ
This program has come to you from the Voice of America, Washington.